Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတောရရှင်များရှင် VOA American တန်ကနေ2023ခုနှစ်ဇွန်လ19ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio အသံလွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီနေ့မှာထုတ်လင်းပေးမယ့်အစီအစဉ်လေးကိုတော့လိုင်းဒိုမီတာ32 kHz 933ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မူကကျမစုမောပ
ါ။မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျမကတော့ခင်လေးပါ။ဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုမဆုမွန်နဲ့တူတင်ဆက်ပေးသွားမှာပါ။ဒီညအတွက်ထူးခြားတဲ့သတင်းတွေကတော့အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်နဲ့တရုတ်သမ္မတရှီကျင်းပင်တို့ဒီနေ့ဘေကျင်းမြို့မှာတွေ့ဆုံခဲ့ပါတယ်။ထိုင်းနိုင်ငံမှာမြန်မာနိုင်ငံအရေးအလွတ်တဘောဆွေးနွေးတဲ့အစီအစဉ်ပေါ်ဝေဖန်မှုတွေမြင့်တက်နေပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြောပြပေးသွားမှာပါရှင်
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူတနင်္လာညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ဒီကနေ့ဇွန်လ19ရက်နေ့မှာကြာရောက်တဲ့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့မွေးနေ့အဖြစ်နဲ့ပန်းတပိတ်လှုပ်ရှားမှုနဲ့ဆက်နွယ်ပြီးတော့အမျိုးသမီးတချို့ကိုစစ်ကောင်စီကဖမ်းဆီးစစ်ဆေးမှုတွေရှိခဲ့ပါတယ်။
ကန်တန်နဲ့လူမှန်တော့ကိုဖမ်းသွားတယ်ကြ။မျက်စိကန်တန်တဲ့လူတွေကအဓိကဆိုင်မှာဖမ်းတာပေါ့။တင်းပုံးကိုမဆောင်ကြည့်ရမျိုးလည်းလုပ်တယ်။နောက်တော့ခင်းခင်းလို့မခင်းသေးလို့ရဲချက်ပြီးမှဖမ်းလိုက်လည်းရှိတယ်
။ဒီသတင်းအပြည့်အစုံမကြခင်တင်ဆက်ပေးပါမယ်ရှင်။ဒီသတင်းနဲ့အတူတောင်ငူထောင်မှာအချင်းကျခံနေရတဲ့သမရကြီးဦးဝင်းမြင့်ကျမ်းမာရင်မကောင်းလို့စီးပိုက်တက်ပြီးတော့ဆေးကုသမှုခံယူနေရပါတယ်။တိုက်ပွဲပြင်းထန်ခဲ့တဲ့ကချင်ပြည်နယ်မြကြီးနားဗမော်ဘက်မှာတော့စစ်ကောင်စီတပ်တွေကပြန်ပြီးတော့တက်ဆုတ်သွားတဲ့အတွက်တီငိမ့်စပြုတ်နေပါပြီဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်းဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူကျမစုမုံပြောပြပေးပါမယ်ရှင
်အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ဟာသူ့ရဲ့တရုတ်နိုင်ငံခီးစဉ်နောက်ဆုံးနေ့ဖြစ်တဲ့ဒီနေ့မှာပဲတရုတ်သမ္မတရှီကျင်းပင်နဲ့ဘေကျင်းမြို့တော်မှာတွေ့ဆုံခဲ့ပါတယ
်双方在一些具体的问题上呢也取得了进展达成共识
နှစ်နိုင်ငံကြားဆက်သွယ်ဆောင်ရွက်မှုတွေအပြန်အလှန်လေးစားဖို့ရိုးသားမှုကိုအခြေခံဖို့နဲ့ဝင်ကြီးဘလင်ကင်အနေနဲ့အမေရိကန်နဲ့တရုတ်နှစ်နိုင်ငံဆက်ဆံရေးတည်ငြိမ်မှုအတွက်ပိုပြီးအပြုသဘောဆောင်ပါဝင်ဆောင်ရွက်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းတရုတ်သမ္မတရှီကျင်းပင်ကပြောဆိုသွားတာပါဝင်ကြီးဘလင်ကင်ဟာ2018ခုနှစ်နောက်ပိုင်းတရုတ်နိုင်ငံကိုတွားရောက်ခဲ့တဲ့အဆင့်အမြင့်ဆုံးတန်တမန်ဖြစ်ပါတယ်ပြီးခဲ့တဲ့ February လကလေးကတွားရောက်ဖို့စီစဉ်ခဲ့ပေမဲ့အမေရိကန်လေကြောင်းပိုင်နက်မှတန်တရားဖြစ်ပွဲတရုတ်ထောက်လန်းရေးမိုးပြံပူပေါင်းတွေ့ခဲ့တဲ့ကိစ္စကြောင့်ခီးစဉ်ကိုရွှေ့ချိုင်းခဲ့ရတာပါဒီနေ့မနေ့ဆောမှာပဲဝင်ကြီးဘလင်ကင်ဟာတရုတ်ထိတ်တန့်တန်တမန်ဝန်ကြီးနဲ့လည်း3နာရီကြာတွေ့ဆုံဆွေးနွေးခဲ့ပါတယ်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကတော့တွေ့ဆုံဆွေးနွေးပွဲတွေဟာပွင့်လင်းပြီးအကျိုးရှိတဲ့ဆွေးနွေးပွဲတွေဖြစ်တယ်လို့လည်းပြောဆိုထားပါတယ်အမေရိကန်နဲ့တရုတ်နှစ်နိုင်ငံရှင်းပြိုင်မှုတွေဟာပြည်ပခါကိုလမ်းလွဲသွားတာမျိုးမဖြစ်ဖို့နဲ့ဆက်သွယ်ပြောဆိုတဲ့လမ်းကြောင်းတွေကတဆင့်တာဝန်တိတိစီမံနိုင်ဖို့အရေးကြီးတဲ့အကြောင်းနိုင်ငံသားရေးဝန်ကြီးဘလင်ကန်ပြောခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရမက်ထရူမီလာကပြောပါတယ်တရုတ်နိုင်ငံသားရေးဝန်ကြီးဌာနကတော့ဝန်ကြီးဘလင်ကင်နဲ့တွေ့ဆုံမှုတွေဟာအမေရိကန်နဲ့တရုတ်နှစ်နိုင်ငံဆက်ဆံရေးအရေးကြီးတဲ့အချိန်မှာကျင်းပတာဖြစ်ပြီးနှစ်နိုင်ငံဆက်ဆံရေးအောက်ကိုထိုးကျနေတဲ့အနေအထားကိုပြန်လည်ပြောင်းလဲပြင်ဆင်မှုအတွက်လိုအပ်တဲ့အကြောင်းကြေညာချက်မှာထုတ်ပြန်ထားပါတယ်ရှင်
ထိုင်းနိုင်ငံမှာမြမအရေးအလွတ်သဘောဆွေးနွေးတဲ့အစီအစဉ်ပေါ်မှာဝေဖန်မှုတွေဆက်လက်ထွက်ပေါ်နေတဲ့အပေါ်ထိုင်းဆိုရကထပ်ပြီးတော့ကာကွယ်ပြောဆိုလိုက်ပါတယ်။မြမနိုင်ငံမှာ2021ခုနှစ်ဆီယနာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရေးအကြက်တဲတွေနဲ့ပြည်ပခန့်တွေရဲ့ရိုက်ခတ်မှုတန်အများဆုံးခံခဲ့ရတာကြောင့်ပြည်ထနာကိုအမြန်ဆုံးဖြေရှင်းနိုင်မှုရည်ရွယ်ပြီးတော့စီစဉ်ခဲ့တာပါလို့ထိုင်းဝန်ကြီးချုပ်ကဒီကနေ့ပဲသတင်းထုတ်တွေကိုပြောခဲ့ပါတယ်။ကီလိုမီတာ3000ကျော်ကုန်းချောင်းရေချောင်းနဲ့နမိတ်ချင်းထိစပ်နေတာကြောင့်တခြားနိုင်ငံတွေထက်ဆိုင်ရင်ထိုင်းနိုင်ငံကပိုပြီးတော့ထိခိုက်ပါတယ်လို့ဝန်ကြီးချုပ်ပရာယုတ်ချန်အိုချာကပြောပါတယ်။ထိုင်းနိုင်ငံသားရေးဝန်ကြီးJohn Paradan Winain ကလည်းမြမနိုင်ငံရေးပြဿနာကြောင့်နောက်ဆက်တွဲဒုက္ခတွေဒီနေဆက်ဖြတ်ကျော်ပြီးထွက်ပြေးနေတာကုံတွယ်ရေးကိုထိခိုက်တာတွေရှိနေတယ်လို့အစောပိုင်းမှာပြောခဲ့ပါတယ်။ဒါကြောင့်လည်းပြဿနာတွေကိုအမြန်အဆုံးအဆုံးသတ်တာကိုမြင်ကျင်တဲ့နိုင်ငံဆိုလို့ရှိရင်တော့အာဆီယံအသင်းဝင်တွေထဲမှာထိုင်းနိုင်ငံတနိုင်ငံတည်းသာရှိတယ်လို့တောင်ဆိုနိုင်တဲ့အကြောင်းထိုင်း PBS သတင်းဌာနကိုသူကပြောခဲ့ပါတယ်။အစည်းအဝေးတွေမှာလက်မခံမှုအာဆီယံရဲ့ဆုံးဖြတ်ချက်ကိုထိုင်းနိုင်ငံကကြော်လွန်ဆောင်ရွက်တဲ့လုပ်ရအဖြစ်နဲ့ဝေဖန်မှုတွေထွက် ော်နေချိန်မှာပဲထိုင်းနိုင်ငံကအခုလိုကာကွယ်ပြောဆိုခဲ့တာဖြစ်ပါတယ်ထိုင်းနိုင်ငံဖက်တရားမြို့မှာကျင်းပတဲ့မြမရေးအလွတ်သဘောဆွေးနွေးပွဲကိုတော့အာဆီယံအသင်းဥက္ကဋ္ဌအင်ဒိုနီးရှားအပြင်မလေးရှားဖိလစ်ပိုင်စင်ကာပူစတဲ့အဓိကနိုင်ငံတွေကတက်ရောက်ဖို့ငြင်းဆန်ထားပါတယ်ထိုင်းဆိုရကတော့အာဆီယံအနေနဲ့စီစဉ်တာမဟုတ်ဘဲနဲ့ဒေတာရင်းအကျိုးအတွက်ရည်ရွယ်တာဖြစ်ပြီးမြန်မာကမ်ဘောဒီးယားလာအိုဘရူနိုင်းဗီယက်နမ်တရုတ်အိန္ဒိယတို့ကအဆင့်မြင့်ကိုယ်စားလှယ်တွေတက်မယ်လို့ပြောထားပါတယ်အမျိုးသားညီညွတ်ရေးအစိုးရ NUG ကတော့ဆွေးနွေးတဲ့အစီအစဉ်ကိုကန့်ကွက်ခဲ့ပါတယ်ရှင
်ဒီနေ့နက်ပိုင်းကအင်အားအသင့်တင့်ရှိတဲ့ငလျင်တစ်ခုမြန်မာနိုင်ငံတောင်ဘက်ကမ်းလွန်ဒေသကိုဗဟိုပြုလှုပ်ခတ်ခဲ့ပြီးထိုင်းနိုင်ငံအထိပါတက်ရောက်မှုရှိခဲ့ပါတယ်ထိခိုက်ပျက်စီးမှုသတင်းတော့မကြားရပါဘူးရန်ကုန်မြို့ရဲ့တောင်ဘက်65မိုင်အကွာမြင်းမျက်နှာပြင်အောက်6မိုင်လောက်မှာဗဟိုပြုပြီးပြင်းအား5.1ရှိတဲ့ငလျင်လှုပ်ခတ်ခဲ့တယ်လို့မြန်မာနိုင်ငံမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကထုတ်ပြန်ခဲ့ပါတယ်မိုးလေဝသဌာနတွေရဲ့ငလျင်တိုင်းတာချက်တွေဟာအစောပိုင်းမှာမကြာခဏကွဲလွဲချက်တွေရှိနေတဲ့အတွက်အမေရိကန်ဘူမိဗေဒတိုင်းတာရေးစခန်းကတော့ငလျင်ဟာပြင်းအား5.6ရှိတယ်လို့သတင်းထုတ်ပြန်ခဲ့တယ်လို့ထိုင်းနိုင်ငံမိုးလေဝသဌာနကတော့ပြင်းအား6 Richter scale ရှိတယ်လို့ပြောပါတယ်ငလျင်ကြောင့်ဗဟိုချက်ကနေမိုင်280အကွာမှာရှိတဲ့ဗန်ကောက်မြို့တော်အနီးအနားရှိ Nontraburi Krai မှာလည်းတရားမှုတွေရှိခဲ့တယ်လို့လည်းထိုင်းမူလဝတ္ထဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။ထိုင်းအစိုးရမြင်းကလင်းစောင့်ကြည့်ရေးဌာနရဲ့ website မှာတော့ဗန်ကောက်မြို့တော်အထက်မြင့်အဆောက်အဦတွေမှာနေထိုင်သူတွေဟာငလျင်နှုတ်တာကို15စက္ကန့်ကနေစက္ကန့်30လောက်ထိခန်းစားခဲ့ရတယ်လို့ပြောပါတယ်ရှင်။
ပြီးခဲ့တဲ့လတုန်းကအင်အားပြင်းမိုခါမုံတိုင်းတိုက်ခတ်ခဲ့တဲ့ရခိုင်နဲ့ချင်းပြည်နယ်အတွက်မုံတိုင်းဘေးကယ်ဆယ်ရေးနဲ့ပြည်လဲထူထောင်ရေးကူညီရေးတွေမှာတပ်ဆိုင်ရာအာဏာပိုင်တွေရဲ့ခွင့်ပြုချက်ကိုစောင့်ဆိုင်းနေစေဖြစ်တဲ့အကြောင်းကုလသမဂ္ဂအဖွဲ့အစည်းတွေကပြောဆိုလိုက်ပါတယ်။အကူအညီပစ္စည်းတွေပြည်ပကနေထပ်ပြီးတော့ဖြည့်ဆည်းပို့ပို့နိုင်ရေးစစ်ကောင်စီဘက်ကခွင့်ပြုချက်မပေးသေးတဲ့အကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညီနိုင်ရေယုံ UNOCHA ကသတင်းထုတ်ပြန်ထားပါတယ်ကန့်သက်ပိတ်ပင်မှုတွေကြားတဲ့ကပဲရခိုင်ပြည်နယ်အတွင်းကမုံတိုင်းကြောင့်ဒုက္ခရောက်ခဲ့ရတဲ့လူ3,400ကျော်အတွက်အရေးပေါ်လိုအပ်တဲ့ပစ္စည်းတွေနဲ့နေထိုင်မှုအကူအညီတွေပေးနိုင်ခဲ့တဲ့အကြောင်းဒါပေမဲ့လို့တော့မုံတိုင်းကြောင့်ထိခိုက်ပျက်စီးခဲ့ရတဲ့အဆောက်အဦတွေရဲ့ဒစိတစ်ပိုင်းကိုပဲပြန်လည်ပြင်ဆင်ပေးနိုင်သေးတဲ့အကြောင်း UNOCHA ရဲ့ကြေညာချက်မှာဖော်ပြပါရှိပါတယ်မုံတိုင်းတန်ခံခဲ့ရတာ1လကျော်သွားပြီဆိုပေမဲ့မုံတိုင်းတန်တဲ့လူတွေကတော့ထောင်ပေါင်းချီရှိနေပြီးတော့နေရာထိုင်ခင်းမရှိပဲမိုးရဒီမှာဖြစ်တယ်လို့နေထိုင်စားတောက်နေရဆဲဖြစ်တယ်ဆိုပြီးတော့ရေးသားထားပါတယ်ရှင
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းတိုမီတာ32 kHz 9303ညနဲ့9383ညလိုင်းတိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505အနေနဲ့ထုတ်လင်းပေးနေပါတယ်ခင
်ဗျ။ဒီညအတွက် VO ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်။ယူကရိန်းတပ်ဖွဲ့တွေကဇာပိုရီစီးရှားဒေသပီယာတီခခေအပါအဝင်နယ်မြေ၈ခုကိုသတင်းနှစ်ပတ်အတွင်းပြန်လည်သိမ်းယူနိုင်ခဲ့တယ်လို့ယူကရိန်းဒုတိယကာကွယ်ရေးဝန်ကြီးဟန်နာမာလီယာကဒီနေ့ပဲပြောလိုက်ပါတယ်။ယူကရိန်းရဲ့တံပြန်ထိုးစစ်စတင်ခြင်းကလေးကရုရှားတပ်တွေတင်ပိုက်ထားတဲ့နယ်မြေတွေကိုပြန်လည်သိမ်းဖို့ရည်ရွယ်ထားပြီးအခုဆိုရင်ယူကရိန်းဟာနယ်မြေ113စတူယန်ကီလိုမီတာအကျယ်ဝန်းရှိတဲ့နေရာတွေကိုပြန်လည်သိမ်းယူနိုင်ခဲ့တယ်လို့ပြောပါတယ်။တစ်ချိန်တည်းမှာပဲယူကရိန်းနယ်စပ်အနီးရုရှားနိုင်ငံကဘီဂိုရီယိုဒေသမှာလည်းပစ်ခတ်မှုကြောင့်အရက်သား9ဦးဒဏ်ရာရခဲ့တယ်လို့ရုရှားတာဝန်ရှိသူတွေကဒီနေ့မှပဲပြောပါတယ်။ဘီဂိုရိုဒေတာအုပ်ချုပ်ရေးမှူးကတော့လူနေအဆောက်အုံများစွာကိုထိခိုက်မှုဖြစ်ပွားခဲ့တယ်လို့သူ Telegram မှာရေးသားထားပါတယ်။ Backmount နဲ့ Zaporizhia ဒေတာတွေမှာရုရှားတပ်ဖွဲ့ဝင်တွေကိုအင်အားပြန်လည်ဖြည့်တင်းမှုအတွက်နီပရိုမြစ်အရှိတ်ကန်ကတပ်ဖွဲ့ဝင်ထောင်ပေါင်းများစွာကိုစေလွှတ်နိုင်မယ်ရှိတယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကဒီကနေ့မှထုတ်ပြန်လိုက်တဲ့နောက်ဆုံးအကဲဖြတ်ချက်မှာဖော်ပြထားပါတယ်။ခါခေါခါဒီကာတာပြူကြပြီးရေကြီးရေလျှံမှုတွေကြောင့်နီပရိုကိုဖျက်ပြီးတိုက်မဲ့ယူကရိန်းရဲ့အဓိကတိုက်ခိုက်မှုဟာအခုအချိန်မှာဖြစ်နိုင်ကြီးနေတယ်လို့လည်းဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကပြောသွားပါတယ်ရှင်
အစ္စရေးတို့သိမ်းပိုက်ထားတဲ့အနောက်ဘက်ကမ်းဒေသကတင်းမာမှုတွေပေါ်ပေါက်နေတဲ့မြို့တစ်မြို့မှာတော့အစ္စရေးစစ်တပ်ရဲ့စီးနင်းဖမ်းဆီးမှုတွေကနေတိုက်ခိုက်မှုဖြစ်ခဲ့ပါဗျ။အဲ့ဒီတိုက်ခိုက်မှုမှာပါလက်စတိုင်း၄ဦးသေဆုံးပြီးတော့28ဦးထပ်မံဒဏ်ရာရသွားတယ်လို့ဒေသခံတွေနဲ့ဆေးဘက်ဆိုင်ရာတာဝန်ရှိသူတွေကပြောပါဗျ။ဂျနင်းမှာဖြစ်ပျက်ခဲ့တဲ့အဖြစ်အပျက်တွေနဲ့ပတ်သက်လို့အစ္စရေးစစ်တပ်ဘက်ကလက်တလောမှတ်ချက်ပေးတာမျိုးတော့မရှိသေးပေမဲ့စစ်သားအများအပြားထိခိုက်ခဲ့တယ်လို့မီဒီယာတွေမှာဖော်ပြပါဗျ။သေဆုံးသူတွေဟာဘယ်သူတွေဆို ဆက်ကြောတက်တူပါဝင်တယ်လို့ပါလက်စတိုင်းကျမ်းမာရေးဌာနကပြောပါတယ်။အစ္စရေးကပါလက်စတိုင်းဒေသလမ်းတွေပေါ်မှာလွန်ခဲ့တဲ့15လအတွင်းမှာပြင်းထန်တဲ့စီးနင်းတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။အနောက်မြောက်ပိုင်းဘက်ကမှရှိတဲ့ဒေသတွေကတိုက်ပွဲတွေမှာတော့ဂျနင်းမြို့ရဲ့တိုက်ပွဲဟာလည်းတစ်ခုအပါအဝင်ဖြစ်ပါတယ်လို့အစ္စလာမစ်ဂျီဟတ်လက္ခဏာကိုင်ဖွဲ့ကပြောပါတယ်။ဒီကနေ
ပြီးခဲ့တဲ့သတင်းတစ်ပတ်ထဲရွှေပြောင်းအခြေချသူတွေကိုတင်ဆောင်လာတဲ့ငါးဖန်းလီတစင်းဟာဂရိကံရိုးတက်မှာနစ်မြုပ်ခဲ့တဲ့ဖြစ်ရပ်နဲ့ဆက်ဆက်ပြီးတော့လူကုန်ကူးသူတွေကိုတန်တရားရှိတဲ့12ဦးကိုဖမ်းဆီးလိုက်တယ်လို့ပါကစ္စတန်ကဒီနေ့ပဲပြောပါတယ်။လီဗျာနိုင်ငံကနေထွက်ခွာပြီးငါးရက်အကြာမြေထဲပင်လယ်ထဲမှာနစ်မြုပ်သွားတဲ့ငါးဖန်းလီပေါ်မှာအမျိုးသားအမျိုးသမီးနဲ့ကလေးစုစုပေါင်း950လောက်ကိုတင်ဆောင်လာတာပါ။ဒီဖြစ်ရပ်မှာပါကစ္စတန်နိုင်ငံသား300နီးပါးသေဆုံးခဲ့တယ်လို့လည်းပါကစ္စတန်မီဒီယာတွေကတနင်္ဂနွေနေ့မှာပြောပါတယ်။ပါကစ္စတန်ဝန်ကြီးချုပ်ရှဘတ်ရှရီကတော့ကြေကွဲစရာအဖြစ်ဆိုးမှာတည်ဆုံသွားခဲ့ရတဲ့ပါကစ္စတန်နိုင်ငံသားတွေအတွက်ဒီနေ့ကိုတနိုင်ငံလုံးရဲ့ဝမ်းနည်းဝယ်နေ့ဖြစ်ကြေညာခဲ့ပါတယ်။လောလောဆယ်မှာတော့လူပေါင်း104ဦးကိုကယ်ဆယ်ခဲ့ပြီးရုပ်အလောင်း88လောင်းကိုဆေးရုံရရှိတယ်လို့ဂရိတာဝန်ရှိသူတွေကပြောပါတယ်။ဥရောပမှာပုံမကောင်းမွန်တဲ့ဘဝတွေကိုရဖို့အတွက်ရှာဖွေဖို့သွားကြတဲ့ထောင်နဲ့ချီတဲ့ပါကစ္စတန်လူငယ်တွေဟာညီသေးပင်လယ်ကိုဖျက်ဆီးသွားရတဲ့ခီးစဉ်ထဲမှာလူမှောင်ကိုသမားတွေကိုအခကျင်းွေပေးဆောင်ရတဲ့အပြင်မကြာခဏဆိုသလိုအခုလိုကြေကွဲစရာနဲ့အဆုံးသတ်သွားရသူတွေလည်းရှိနေကြပါတယ်ရှင်
။ဒီကနေ့ဇွန်လ19ရက်နေ့တနင်္လာနေ့ဟာအမေရိကန်ပြည်ထောင်စုမှာတော့အာဖရိကနယ်ပယ်အမေရိကန်တို့ဂျွန်စနစ်ကနေအဆုံးသတ်ပြီးတော့လွတ်မြောက်ခဲ့တဲ့အထိမ်းအမှတ်ဂျွန်တင်းဖက်ဒရယ်အားလက်ရနေ့ဖြစ်ပါတယ်။1865ခုနှစ်ဂျွန်လ19ရက်နေ့ကတက္ကသပြည်နယ်ဂယ်ဗာစတန်မြို့ကိုအမေရိကန်စစ်သားတွေရောက်လာပြီးတော့ဂျွန်စနစ်ကိုအပိတိုင်ဖျက်သိမ်းလိုက်ပြီးဆိုတော့အာဖရိကနယ်ပယ်အမေရိကန်တွေကိုအကြောင်းကြားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာဂျွန်စနစ်ဖျက်သိမ်းရေးကြေညာလိုက်ပြီးဆိုတော့အမေရိကန်သမ္မတဟောင်းအီဘရာဟင်လင်ကွန်းက1863ခုနှစ်ဇန်နဝါရီလ1ရက်နေ့ကလေးကကြေညာခဲ့တာဖြစ်ပါတယ်။ဒါပေမဲ့တောင်ပိုင်းပြည်နယ်မှာတော့ဂျွန်နေလွတ်မြောက်တာလက်အတန်ကြာပြီးဖြစ်ပေမဲ့တက္ကသပြည်နယ်မှာဂျွန်ပြုတ်ခံထားရတဲ့အာဖရိကနယ်ပယ်အမေရိကန်တို့ကတော့သူတို့လွတ်မြောက်နေပြီဆိုတာကိုနောက်နှစ်နှစ်ခွဲအကြာစစ်တပ်ကနေလာအကြောင်းကြားမှသိခဲ့ရတာဖြစ်ပါတယ်။2021ခုနှစ်တုန်းကဂျွန်တင်းအားလက်ရက်ကိုဖက်ဒရယ်အစိုးရရုံးပိတ်ရက်အဖြစ်နဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလက်မှတ်ရေးထိုးခဲ့ပါတယ်။ဒါပေမဲ့လည်းပြည်내တချို့မှာတော့အစိုးရရုံးပိတ်ရက်အဖြစ်နဲ့မသတ်မှတ်နိုင်သေးပါဘူး။ဒီနှစ်ဂျွန်စနစ်အဆုံးသတ်တဲ့အထိမ်းအမှတ်ဂျွန်တင်းအခမ်းအနားကြီးကျင်းပနေချိန်မှာတော့အမေရိကန်ပြည်ထောင်စုရှီကာဂိုမြို့ပြင်ဆင်ခြေဘုံမှာတနက်ပစ်ခတ်မှုဖြစ်ပွားခဲ့တာကြောင့်လူတအုပ်သက်ဆုံးပြီးတော့23ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်ရှင်။ထိတ်တန့်ရောက်တဲ့တွင်ကိုမက်ခင်လေးနဲ့အတူကျမစုမုံကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တနင်္လာညရဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။အရင်ဆုံးတော့ဒီကနေ့ကြားရောက်တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့မွေးနေ့မှာအမျိုးသမီးတွေကိုစစ်ကောင်စီကလိုက်ပြီးတော့မှဖမ်းဆီးနေတဲ့အကြောင်းသတင်းကိုတင်ပြပေးကြပါမယ်။ဒီကနေ့ဇွန်လ19ရက်နေ့မှာကြားရောက်တဲ့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့မွေးနေ့အဖြစ်နဲ့မြန်မာနိုင်ငံရဲ့နေရာတော်တော်များများမှာတက်ကြွသူတွေကလှုပ်ရှားခဲ့ရပြီးတော့နိုင်ငံရေးလှုပ်ရှားမှုတွေနဲ့ဆက်နွယ်တဲ့တန်တရားနဲ့ဖမ်းဆီးခံရသူတွေလည်းရှိခဲ့ပါတယ်။ဆီယနာသိမ်းပြီးတဲ့နောက်ပိုင်းကလေးကဖမ်းဆီးခံခဲ့ရတဲ့ဒေါအောင်ဆန်းစုကြည်ရဲ့မွေးနေ့အဖြစ်နဲ့ပန်းတပိတ်လှုပ်ရှားမှုနဲ့ဆက်နွယ်ပြီးတော့အမျိုးသမီးတချို့ကိုအာဏာပိုင်တွေကစစ်ဆေးဖမ်းဆီးမှုတွေရှိခဲ့တာပါ။ဒီအကြောင်းရန်ကုန်ကသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုစံကျော်ပြောပြပေးပါရှင်
။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့မွေးနေ့ဖြစ်တဲ့ဒီကနေ့ဇွန်လ19ရက်နေ့မှာနိုင်ငံတော်ဝန်ကတပိတ်အဖွဲ့အစည်းတွေတော်လန်ရေးအင်အားစုတွေနဲ့ပြည်သူတွေကဗေဒါပြန်အန်ကိုခဲပန်းပန်လျက်ပဲခေါင်းစည်းစာတဲ့အနေနဲ့ပန်းတွေပန်ပြီးချီတက်ခဲ့ကြသလိုခွန်အားဖြင့်မိငယ်တချင်းကိုတံပြန်ပြီးဆိုမှုတွေလည်းလုပ်ခဲ့ကြတယ်လို့တပိတ်အဖွဲ့တွေကပြောပါတယ်။မနေ့ကလည်းမွေးနေ့အကြိုနေ့အဖြစ်တော်လန်ရေးအဖွဲ့တွေအားကောင်းတဲ့နယ်မြေတွေမှာချီတက်ကြပြီးတပိတ်တရားဟောတာတွေလည်းလုပ်ခဲ့ကြတယ်လို့ပြောပါတယ်။ကလေးမျိုးနယ်မှာတော့စစ်ကောင်စီတပ်တွေကဒီကနေ့မှမြို့အနှံ့စစ်ကားတွေနဲ့ပတ်နေပြီးကင်းပုံးဝတ်တာကင်းလှဲ့တာတွေလုပ်နေတယ်လို့ပန်းပန်တဲ့အမျိုးသမီးတွေကိုဖမ်းဆီးပြီးဒေသကုတ်ကွယ်မှုစစ်ဌာနချုပ်ဒါကာဆာမှာစစ်ဆေးနေတယ်လို့ဒေသခံတွေကပြောပါတယ်။ကလေးတမျိုးလုံးအနှံ့နေရာတိုင်းမှာစစ်ဆေးဖမ်းဆီးနေတာတွေဖြစ်ပြီးနေ့လယ်ပိုင်းလောက်မှနေအမျိုးသမီး40ဝန်းကျင်ဖမ်းခံရတယ်လို့ကလေးမျိုးတပိတ်အဖွဲ့ဝင်တူကပြောပါတယ်။ကလေးမျိုးမဈေးအနီးမြို့လမ်းစုံအနီးတို့မှာပန်းပန်ထားတဲ့အမျိုးသမီး20ကျော်ဖမ်းဆီးခံရပြီးဒေသကုတ်ကွယ်မှုစစ်ဌာနချုပ်ကိုဖမ်းဆီးခေါ်ဆောင်ပြီးစစ်ဆေးနေတယ်လို့မျက်မြင်ဖြစ်တဲ့ဒေသခံတူကအခုလိုပြောပါတယ်
။ဒီ7နိုင်ခွဲလောက်မှာဘယ်တော့သူတို့ဒီအရက်ဝတ်တွေနဲ့ဒီမှာနေတဲ့ဥစ္စာတွေကိုလေတန်းပန်နေဆိုပြီးမှအကြောင်းပြတဲ့နေပဲခံသွားရ။အ ကလေးမျိုးမြို့မှာဒီနေရာမှာဖမ်းလိုက်တယ်။နောက်ပြီးတော့ဒီဟောတော့တင်းလို့မိပွားညီမလည်းဖမ်းလိုက်တယ်။အယောက်20ကျော်လောက်ဖမ်းခံရတယ်။ဒီမြို့မှာဒီထဲမှာသူတို့ဟောဝင်မအိမ်ကမ်းပန်းနဲ့လူမှန်တဲ့ကုန်ဖမ်းသွားတယ်ဗျ။နေ့စီပြန်တိုင်တဲ့လူတွေကဒီကဆိုင်မှာဖမ်းတာပေါ့။ဒီမုံကမဆောင်ကြည့်ရမျိုးလည်းလုပ်တယ်။နောက်ပြီးတော့ကားတစ်စီးနဲ့ကားတစ်စီးပေါ်မှာလူလင်းငါချောက်လောက်လင်း
ကပြောပါတယ်ရန်ကုန်မန္တလေးစတဲ့မြို့တွေမှာလည်းပန်းပန်တာကြောင့်နဲ့ပန်းကိုကင်ပြီးတွာလာနေတာမျိုးတွေ့ရင်ဖမ်းဆီးစစ်ဆေးတာတွေလုပ်တယ်လို့ဖျားနဲ့ဈေးတွေမှာပန်းရောက်နေတာတွေနဲ့ဝယ်တာတွေကိုစောင့်ကြည့်ပြီးပန်းတွေကိုသိမ်းယူသွားတာတွေရှိတယ်လို့ဒေသခံတွေကပြောကြပါတယ်ဒီကနေ့မှာတနင်္ဂနွေလုံးကဒေါအောင်ဆန်းစုကြည်ရဲ့မွေးနေ့အထိမ်းမဲ့အဖြစ်ပန်းတပိတ်ဆင်နွှဲကြဖို့နှိုးဆော်မှုတွေရှိတဲ့အတွက်စစ်ကောင်စီဘက်ကလည်းစောင့်ကြည့်ပြီးဖမ်းဆီးစစ်ဆေးတာတွေလုပ်နေတာဖြစ်ပါတယ်ကလေးမျိုးနဲ့အပါအဝင်ရန်ကုန်မန္တလေးမြို့ကြီးတွေနဲ့နေရာအနှက်အပြားမှာဇွန်လ18ရက်နေ့ကတည်းကမွေးနေ့အကြိုဖြစ်ပန်းပန်တာချီတက်ပြီးတပိတ်ဆင်နွှဲတာတွေလုပ်ခဲ့ကြပါတယ်ဒီကနေ့မှလည်းကလေးမျိုးတပိတ်ကော်မတီကကြေးရွာတွေမှာဒေသခံတွေကိုတော်လန်ရေးနဲ့ပတ်သက်ပြီးတပိတ်တရားဟောခဲ့ကြတယ်လို့ခွန်အားဖြင့်မိငဲ့တချင်းကိုလည်းတံပြိုင်တီဆိုခဲ့ကြတယ်လို့ပြောပါတယ
်ဒီနေ့ကျောက်ရက်ဒီ18ရက်နေ့ပြည့်ကျွန်တော်တို့လူကောင်းဆောင်ဒေါံစာစုကြည်မျိုးကြီးချိန်မှတ်နေတယ်ကျွန်တော်တို့ဂျွန်စကိုအန်ဒဝေးနဲ့ဒီကျွန်တော်တို့ဒီခွာဖြစ်နေတဲ့တချင်းဆိုကျွန်တော်တို့ဒီ singing strike ဆိုလို့ဒီကျွန်တော်တို့စီရင်တရိတ်ဒီကျွန်တော်တို့ပြန်နေထွက်ခဲ့ကြတယ်ဗျဟုတ်ဒီလူနဲ့ဒီပူပေါင်းပြီးတော့ကျွန်တော်တို့ဒီဒီအမျိုးသမီးမျိုးသားတွေအားလုံးဒီကျွန်တော်တို့ဒီပြည်သာပြန်အံ့ဟုတ်ခဲ့ပန်းတန်းရဲ့ဆိုတဲ့တိုင်းကျွန်တော်တို့ဒီပန်းတွေအားလုံးပန်းနဲ့ကျွန်တော်တို့ဒီဒီကျွန်တော်တို့ပန်းတွေအစီအစဉ်ရဲဟုတ်ကဲ့ဒါဒီလိုရှိရင်ကျွန်တော်တို့ဒီဒေါအောင်ဆန်းစုကြည်ပေါ့လူထုပေါင်းဆောင်ပေါ့ကျွန်တော်တို့မလွတ်မြောက်ပြီးတဲ့ကျွန်တော်တို့ဒီတော်လိုင်းဘက်တော်သားနိုင်ငံကြီးကြောင်းချခံနေရတဲ့ကျွန်တော်တို့ဒီ PDP သားတွေကကျွန်တော်တို့ခွန်အားပေးရတဲ့အနေနဲ့ကျွန်တော်တို့ခွန်အားပေးနေတဲ့အချင်းကိုကျွန်တော်တို့ပြန်ကြည့်ကြည့်ဆိုရဲဒါပြီးတော့ကျွန်တော်တို့ဒီတပိတ်တရားကိုဟောကြားရပေါ့နော်ဟုတ်တယ်အဲ့လိုမျိုးပုံစံပဲ
စလင်းချင်းရင်းမပင်ကြေးရွာပေါင်းစုံတပိတ်အဖွဲ့ကလည်းမနေ့ကရောဒီကနေ့မှပါနိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ရဲ့မွေးနေ့အထိမ်းအမှတ်အဖြစ်ပန်းတပိတ်လုပ်ခဲ့ကြပါတယ်ဒီကနေ့ပြုလုပ်တဲ့ဆက်အနာရှင်စန့်ကျင်ရေးဆန္ဒပြခဲ့ကြပုံကိုစလင်းချင်းရင်းမပင်ကြေးရွာပေါင်းစုံတပိတ်ကော်မတီခေါင်းဆောင်ကိုလွမ်းသူကခုလိုပြောပါတယ
်ကျွန်တော်စလင်းချင်းကျွန်တော်တို့ပြည်တော်မနေ့ချင်းထွက်လိုက်တယ်ပေါ့နော်တို့တော့အဲ့ခုနပြောတဲ့ဒီကျွန်တော်တို့ရဲ့အကောင်းကောင်းနဲ့ဒီကျွန်တော်တို့conversation ဒီလူလူကောင်းဆောင်တော်ဆဆူကြီးရဲ့မွေးလေးမှာဒီတော်လည်းတော်လည်းနေတဲ့ပြည်သူတွေအတွက်အချင်းကြနေတဲ့ဟိုရဲဘော်တွေအဲပြီးရင်အသက်ပြီးသွားကြတဲ့သူတွေတော်လည်းတိုက်ပွဲဝင်စေသူတွေအားလုံးအတွက်ကျွန်တော်တို့ဒီနေ့ fan debate တွေကြွကြတယ်ပြီးရင်တော်ဆဆူကြီးနဲ့တကွာအချင်းကြအမ်ဒီအကောင်လုံးလုံးမြောက်ဖို့ပေါ့ဗျာဟိုအဲ့ဒါဒီကျွန်တော်တို့ဆောက်ရကြတယ်ပြီးရင် CDN တွေဒီဟိုဘူဂျာဘူဆန်ဟန်တနာတွေကိုင်နာတွေ PDF တွေနဲ့ရက်တီဂျာဘူဆန်ဟန်တနာတွေကိုင်နာတွေပြီးရင်ကျွန်တော်တို့ဒီ single site တွေလက်ဒီဟိုပေါ့ဆမခေါ်ပြီးမြင်ရခြင်းကိုဒီဆိုလမ်းလျှောက်တာပေါ့နော်ကျွတ်ကျော်တယ်မကျွတ်ကျော်ပဲနဲ့အဲ့ချင်းနဲ့ဒီကြီးတက်လမ်းလျှောက်တာတွေကျွန်တော်ဆောင်ရွက်ခဲ့ပါတယ
်ဒီကနေ့ကြာရောက်တဲ့ဒေါန်ဆန်းစုကြည်ရဲ့မွေးနေ့မှာသူ့ရဲ့ဆူတောင်းကိုလည်းကိုလွမ်းသူကအခုလို့ပြောပါတယ
်လူလူကောင်းဆောင်ဒေါန်ဆန်းစုကြည်ရဲ့98နှစ်ဒီမွေးနေ့မှာဒီမွေးနေ့ရှင်အပါဝင်ကျွန်တော်တို့တော်လန်ပြည်သူလူတွေရဲ့လို့မျှော်ရတဲ့ Federal Democracy ပြည်သူဒီဆောက်နိုင်တဲ့ဒီအားလုံးတက်စီကျမ်းပါပြီးတော့ဆက်လက်ပြီးတော့ကျွန်တော်တို့တိုက်ပွဲဝင်နိုင်ကြပါစေကြောင်းပဲကျွန်တော်ပြောလိုပါတယ်ဗျာ
။မုံရွာမြို့နယ်တွေကတော်လန်ရေးအင်အားစုကြီးစိုးတဲ့ဒေသတွေမှာတက်ကြီးရွယ်အိုအပွားတွေဥဆောင်ပြီးပန်းပန့်ပြီးတော့အမေများတပိတ်ကိုဇွန်လ16ရက်နေ့ကပြုလုပ်ခဲ့ကြပါတယ်။ဒါအပြင်ចောင်းသားတမကတွေနဲ့တပိတ်ကော်မတီတွေစုပေါင်းပြီးတော့လည်းဒေါအောင်ဆန်းစုကြည်မွေးနေ့အထိမ်းအမှတ်အဖြစ်ကြီးတက်ခဲ့ကြပါတယ်။ဝက်လက်ခင်ဦးချောင်းဦးဒီပဲရင်လောင်းလုံးမြိုင်ကျွန်းလှပခုတ်ကူ6ဆလင်းကတာရွှေဘိုးမိထီလာမကွေးတပိတ်ချင်းနမတီဟိုပုံစတဲ့နိုင်ငံတော်ဝန်ကဒေသတွေမှာပန်းတပိတ်နဲ့ singing strike ပြုလုပ်ခဲ့ကြပါတယ်စစ်ကောင်စီစိုးမိုးမှုအားကောင်းတဲ့ရန်ကုန်မန္တလေးစတဲ့မြို့ကြီးတွေကလည်းဒီတပိတ်မှာပူပေါင်းပါဝင်ခဲ့ကြပါတယ်ရန်ကုန်မှာ YBS bus car တွေပေါ်မှာဆရာနာရှင်စန့်ကျင်စာသားတွေကတာလန်တတာတွေပေါ်မှာဗေဒာပြန်အန်ကိုခဲပန်းပန်လျက်ပဲဆိုတဲ့စာတန်းတွေချိတ်ဆွဲတာတွေလုပ်ခဲ့ကြသလိုပြည်သူတွေကပန်းပန်ထားတဲ့ဓာတ်ပုံတွေကိုအွန်လိုင်းပေါ်မှာဖော်ပြကြပါတယ်ရန်ကုန်မန္တလေးလိုစစ်ကောင်စီအားကောင်းတဲ့နေရာတွေမှာတော့ ပန်းရောင်းနာဝယ်တာတွေကိုစစ်ကောင်စီတပ်တွေကအရဲဝတ်နဲ့တမျိုးစစ်ယူနီဖောင်းတွေနဲ့လက်နက်ကင်ပြီးတဖုံစောင့်ကြည့်နေပြီးဖမ်းဆီးတာပန်းတွေကိုတင်ယူတာမျိုးတွေလုပ်နေတယ်လို့နေရအနှံ့မှာလုံခြုံရေးအင်အားတွေနဲ့တင်းကျပ်ပြီးစစ်ဆေးနေတယ်လို့လည်းဒေသခံတွေကပြောပြကြပါတယ်စစ်တပ်အာဏာသိမ်းတာနှစ်နှစ်ကျော်လာတဲ့အချိန်ထိစစ်တပ်ရဲ့အကြမ်းဖက်ပစ်ခတ်ဖမ်းဆီးမှုတွေကြားထဲကနေပြည်သူတွေရဲ့စစ်အာဏာရှင်တော်လှန်ရေးခြိတက်ဆန္ဒပြမှုတွေနဲ့စစ်ကောင်စီကိုတပိတ်မှောက်တာတွေဟာခုချိန်ထိဆက်လက်ရှိနေကြဆဲဖြစ်ပါတယ်ခင်ဗျာ
ထောင်ဆန်းစုကြည်ရဲ့မွေးနေ့အဖြစ်နဲ့ပန်းတပိတ်လှုပ်ရှားမှုနဲ့ဆက်နွယ်ပြီးတော့အမျိုးသမီးတချို့ကိုစစ်ကောင်စီကဖမ်းဆီးစစ်ဆေးတဲ့အခြေအနေကိုစံကြောပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့သမရဦးဝင်းမြင့်ရဲ့ထောင်တွင်းကျမ်းမာရေးအခြေအနေကြောင့်ကိုတင်ပြပေးကြပါမယ်တောင်ငူထောင်မှာအကျဉ်းကျခံရတဲ့နိုင်ငံတော်သမရဦးဝင်းမြင့်ကျမ်းမာရေးမကောင်းတာကြောင့်စီးပိုက်တက်ထားရတယ်လို့စေဝါကူတာမှုခံယူနေရတယ်လို့သူနဲ့နှီးဆက်သူတွေကပြောပါတယ်ဒီရက်ပိုင်းမှာပြန်ပြီးတော့တက်တာလာပေမဲ့စီးပိုက်ကတော့တက်ထားရဆဲဖြစ်တယ်လို့ပြောပါတယ်ဒီကြောင့်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုခြေခံပြီးတော့မမတစင်အောင်ကပြောပြပေးပါမယ်ရှင်
။သမရဦးဝင်းမြင့်နဲ့နီးစပ်တဲ့သူတူရဲ့ပြောပုံအရတော့ယောဂအခြေအနေအသေးစိတ်မသိရပေမဲ့ပြင်ပဆောင်ဝန်အကူအညီနဲ့ထောင်စည်းယူမှာစီးပိုက်လာတက်သွားတယ်လို့အတည်ပြုပြောဆိုပါရယ်။စီးပိုက်တက်ထားတယ်ဆိုတာကလွဲပြီးတော့ယောဂအသေးစိတ်မသိရသေးဘူးလို့သူကပြောပါရယ်
။ဟုတ်ကဲ့ဆရာမကျွန်တော်အတိအကျတော့မသိသေးဘူး။သူအမီးတွေစီလဲအကြောင်းမကြားရသေးဘူး။ကျွန်တော်မေးဥကမေးတော့မေးထားတယ်မေးဥကမေးတော့မေးထားတယ်တစ်ဆင့်နှစ်ဆင့်တော့ကျွန်တော်လည်းမေးရတယ
်ဒီကိစ္စနဲ့ပတ်သက်ပြီးတော့အသေးစိတ်သိနိုင်ဖို့အကျဉ်းဦးစီးဌာနပြောခွင့်ရသူနဲ့တောင်ငူထောင်တို့ကို VOE ကဖုန်းနဲ့ဆက်သွယ်မေးမြန်းမိမယ်လက်ခံဖြေဆိုတာမရှိခဲ့ပါဘူးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ပါဝင် NLD ပါတီကထိပ်ပိုင်းခေါင်းဆောင်တွေရဲ့ကျမ်းမာရေးအခြေအနေတွေနဲ့ပတ်သက်လို့ VOE ကဆက်သွယ်မေးမြန်းတဲ့အချိန်မှာတော့ဖမ်းဆီးခံရသူတွေရဲ့ကျမ်းမာရေးကိုစစ်ကောင်စီဘက်ကအထူးဂရုစိုက်လုပ်ကိုင်ပေးနေတယ်လို့စစ်ကောင်စီပြောရေးဆိုခွင့်ရဗိုလ်ချုပ်စွန်မင်းထွန်းကပြီးခဲ့တဲ့ရက်ပိုင်းကအခုလိုဖြေကြားထားပူပါတယ
်ကျွန်တော်အနေနဲ့ကထောင်တွင်းမှာပဲရှိတဲ့ထောင်ပြည်မှာရှိတဲ့လိုအပ်တဲ့ကျမ်းမာရေးແລະປະຕັດລະໃນລົງງານຍາໂຕສອງຍາປີເລີຍຊິແດ່ດີຍາແລະປະຕັດດີໂອຈົນລູອເນແລະຈົນລູບອກລູວ່າອີກເລົາຈັ່ງມາຢູ່ວ່າຈັ່ງມາຢູ່ທີ່ສານແລະປະຕັດໂຕຈົນລູລົວແດ່ສອງຊောက်ຫມູ່ດີໂຕສອງຍາປີເລີຍຊິແລະລູຈົນມາ
ຕະມຣະອຸວິນຍ์ຫາສິດແດອານາເຕັງໃນເຊັ່ນ2020ຕະຄຸນີ February 1ຫນີກະແດກພັນຊີຄັນຖ້າຢາປີໂອສິດກອງຊີກາສຸສວຍແກ່ແດອຫມູບາງຊິຫມູ່ດ້ວຍທອງແດ12ນິຊະມັດຄັນຖ້າຢາລະຜິດປາໄດ້ຊິ
နိုင်ငံတော်သမ္မတဦးမြင့်ကျမ်းမာရေးမကောင်းတဲ့အတွက်ဆေးဝါးကုသမှုခံယူနေရတဲ့အခြေအနေကိုမမတစင်အောင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကချင်ပြည်နယ်ဘက်ကစစ်ရေးအခြေအနေသတင်းကိုတင်ပြပေးကြပါမယ်။မြစ်ကြီးနားဗမော်ကားလန်ကနန်းဆံမြန်မှာစစ်ကောင်စီတပ်နဲ့ KIA တို့ကြားမှာတောက်ကြနေကတိုက်ပွဲတွေဖြစ်ပွားခဲ့ပေမဲ့အခုချိန်မှာတော့အခြေအနေတွေပြန်ပြီးတည်ငြိမ်လာပြီလို့ KIA ပြန်ကြားရေးတာဝန်ခံကပြောပါတယ်။အရင်ရက်တွေတုန်းကဒီကားအရင်သွားလာတွေကိုရန်နာထားရတဲ့လိုင်စာကနေမြစ်ကြီးနားဗမော်ကိုသွားတဲ့မော်တော်ယာဉ်တွေပြန်ပြီးတော့သွားလာနိုင်ပြီလို့ပြောပါတယ်။သတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုငိမ့်ချန်းကတင်ပြပေးထားပါတယ်
။ဒီလ16ရက်နေ့တောက်ကြနေကစစ်ကောင်စီစစ်ကြောင်းဟာနန်းဆန်ရံရွာဘက်ကိုရောက်ရှိလာစဉ်တိုက်ပွဲဖြစ်ပွားခဲ့တာပါ။တိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်စီးရဲတင်းမှမှုတွေရှိနေတာကြောင့်လိုင်စာကနေမြစ်ကြီးနားဗမော်သွားတဲ့မော်တော်ယာဉ်လိုင်းတွေကိုယာယီပိတ်လိုက်ကြောင်းသတင်းတွေထွက်ပေါ်ခဲ့ပါတယ်။လောလောဆယ်မှာတော့စစ်ကောင်စီဘက်ကတပ်တွေရုတ်သိမ်းသွားပြီးအခြေအနေဟာတည်ငြိမ်နေပြီဖြစ်တဲ့အကြောင်းကချင်လွတ်မြောက်ရေးတပ်မတော် KIA ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုပြောပါတယ်
။ဒီလောက်ဖြစ်ချောက်ရက်နဲ့မှာညနေပိုင်းကသတ္တသဒီလက်တိုတတ်နေနေတဲ့အချိန်မှာကျွန်တော်တို့ကထိတူသွားတိုက်ပွဲတွေရှိတယ်။တိုက်ပွဲဆိုတဲ့အပြာနံတိုက်ခိုက်တာတော့မရှိဘူးကျွန်တော်တို့ဘက်ကလည်းပြစ်တာသူတို့လည်းပြန်ခောက်သွားတာအဲ့ဒါနဲ့ပြန်ငြိမ်သွားပဲ
။စစ်ကောင်စီစစ်ကြောင်းဟာနန်းဆန်ရံဝင်းကျင်ကရွှေတူးဖော်တာတွေကိုလာရောက်စစ်ဆေးတာဖြစ်ပြီး18ရက်နေ့မှာတော့နှစ်ဖက်အကြားပြည်လည်မှုရခဲ့ကြအောင်အခုလိုဆက်ပြောပါတယ
်။18ရက်နေ့မှာကတော့သူတို့လည်းဒီအထက်ကအမင်းကရပေါ့နမ်ဆာမြန်ပဝန်းကျင်မှာရွှေတူဖို့နေတဲ့ဟာဒီကိုသူတို့လည်းဓာတ်ပုံတွေပါတင်ရတယ်ရက်ချင်းတို့လာတယ်လို့ပြောကြတယ်တဲ့။အဲကျွန်တော်တို့ကတော့ဒီဝတ်တုံနဲ့နည်းနည်းနဲ့ပြုလုပ်ရှာတဲ့ပုံစံမျိုးနဲ့တော့လာဖို့အဆင်မပြေဘူး။ပြည်သူလူထုတွေကဒီမှာတက်ပွဲဖြစ်လို့ရှင်တော့ပုံမှန်ဒုက္ခရောက်ပါခင်ဗျားတို့တက်ပုံတွေပါတယ်ရဲ့ကျင်လို့ရှင်တော့အရက်ကုတ်နဲ့ကျွန်တော်တို့နဲ့ဘူးပေါင်းမှလုပ်လို့ရပါတယ်ဆိုပြီးမှပုံမှန်ပြောလာတော့တဘောတော့သူတို့ရက်ကုတ်နဲ့ပြန်ဖို့ရိုက်သွားတာပေါ့ကွာအဲ့ဒါကြောင့်နောက်ပိုင်းမှာတော့အားလုံးတည်တည်ကြည့်သွားတာ
လက်ရှိအချိန်မှာလိုင်စာကနေမော်တော်ယာဉ်လိုင်းတွေလည်းပြန်ဖွင့်နေပြီဖြစ်ကြောင်းပြောပါတယ်
။ဖွင့်ပြီဖွင့်ပြီအားလုံးသာလို့သာလို့ရပါပြီခင်ဗျာ
။နန်းဆန်ရန်ဒေသခံတို့ကအခုခါမှာသူတို့ဒေသမှာအေးအေးဆေးဆေးပြန်ရှိနေကြောင်းလည်းပြောပါရတယ်
။ကျင်းကျင်းဆန်းတာရနေပါပြီ။အဲဒါမှမဟုတ်ကျင်းလာတာဖြစ်နေတယ်ရှင်။
ကချင်ပြည်နယ်ကတိုက်ပွဲတွေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူး။တိုက်ပွဲဖြစ်ပွားခဲ့တဲ့နန်းဆန်ရံကျေးရွာဟာ KIA ဌာနချုပ်လိုင်စာနဲ့15မိုင်ခန့်သာကွာဝေးပြီး KIA ဘက်ကလုံခြုံရေးတင်းကျပ်ထားတဲ့နေရာဖြစ်ပါတယ်။2011ခုနှစ်ကချင်စစ်ပွဲတကြောပြန်ဖြစ်ပွားပြီးတဲ့နောက်ပိုင်းဝိုင်းမော်မြို့နယ်ကနန်းဆန်ရံတရွာလုံးနေရက်စွခွာတင်းရှောင်ခဲ့ရပါတယ်။2019ခုနှစ်မှာစစ်ရှောင်စခန်းကမိသားစုတချို့နေရက်ပြန်လာခဲ့ကြပါတယ်။2022ဩဂုတ်လအတွင်းမှာလဲစစ်ကောင်စီတပ်ကနန်းဆန်ရံရွာဘက်ကိုဝင်ရောက်လာတာကြောင့် KIA နဲ့တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်ခင်ဗျာ
။ဒါကတော့ကချင်ပြည်နယ်ဘက်ကစစ်ရေးအခြေအနေကိုကိုငင်းညံကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကဘာဒုက္ခသည်များနေ့အထူးတင်ဆက်ထားတဲ့ပုံပြရုပ်တံကိုတင်ဆက်ပေးကြပါမယ်။ကဘာပေါ်မှာ3မိနစ်တိုင်းမှာလူတဦးဟာအိုးအိမ်စွန့်ခွာပြီးတော့နေရပြောင်နေရတာပါ။လူ68ဦးမှာတဦးကတော့ခေလုံခွင့်တောင်းခံသူ Asylum Seeker ပြည်တွင်းမှာအိုးအိမ်စွန့်ခွာပြေးရသူ IDP ဓမ္မမဟုတ်ဒုက္ခသည် Refugee ဖြစ်ကြရပါတယ်ဒီလိုမျိုးဒုက္ခသည်ဆိုင်ရာခေါ်ဝေါ်တဲ့အသုံးနှုန်းတွေကဘလို့မျိုးကွာခြားမှုရှိပါသလဲဇွန်လ20ရက်နေ့ကမ္ဘာဒုက္ခသည်များနေ့အတွက်တင်ဆက်ထားတဲ့ VOA ရဲ့ပုံပြရုပ်သံအစီအစဉ်မှာကိုဝင်းခံပေါင်ကရှင်းပြပေးထားတာရှုစားနာဆင်ပါရှင်
ကမ္ဘာပေါ်ကဒုက္ခသည်တွေအရေးလူမှုအသိပညာမြင့်တင်ရေးအတွက်နေ့စဉ်ဇွန်လ20ရက်နေ့ကိုဒုက္ခသည်များနေ့အဖြစ်သတ်မှတ်ထားပါတယ်ကုလသမဂ္ဂရဲ့1951ဒုက္ခသည်များဆိုင်ရာကုလသမဂ္ဂတူညီချက်ချုပ်ဆိုမှု250ပြည့်တဲ့2001ခုနှစ်မှာစတင်အထိမ်းအမှတ်ပြုလုပ်တာဖြစ်ပါတယ်ဒုက္ခသည်များဆိုင်ရာသဘောတူညီချက်အရဒုက္ခသည်ဆိုတာဘယ်လိုသတ်မှတ်လဲခိုလုံခွင့်ရရှိသူတွေရဲ့အခွင့်အရေးနဲ့သူတို့ကိုခိုလုံခွင့်ပေးတဲ့အင်ရှင်နိုင်ငံတွေရဲ့တာဝန်ဝတ္တရားတွေကိုရည်ဆွဲခဲ့ကြပါတယ်ကမ္ဘာမှာ3မိနစ်တိုင်လူတဦးဟာအိုးအိမ်စွန့်ခွာနေရပြောင်းနေရတာပါလူ68ဦးမှာတဦးကခိုလုံခွင့်တောင်းခံသူပြည်တွင်းမှာအိုးအိမ်စွန့်ခွာပြေးရသူ IDP ဒါမှမဟုတ်ဒုက္ခသည်ဖြစ်ကြရပါတယ် Refugee ဒုက္ခသည်ဆိုတာကတော့1951ဒုက္ခသည်များဆိုင်ရာသဘောတူညီချက်အရဒုက္ခသည်ဆိုတာလူမျိုးဘာသာနိုင်ငံရေးအပြင်ဒါမှမဟုတ်ကျင်းလည်ရာလူမှုဖွဲ့ကြောင်းနှိတ်ကိုခံရလို့နိုင်ငံကထွက်ပြေးရသူဖြစ်ပါတယ်2019ခုနှစ်ကုန်ထီဆိုရင်လူပေါင်း86သန်းခွဲဟာသူတို့နိုင်ငံပြင်ပကိုထွက်ပြေးကြရတယ်လို့ UNHCR ကုလဒုက္ခသည်များအဖွဲ့ကပြောပါတယ် Asylum Seeker ခိုလုံခွင့်တောင်းခံသူခိုလုံခွင့်တောင်းခံသူဆိုတာဒုက္ခသည်ဖြစ်ခိုလုံခွင့်လျှောက်ထားပေမဲ့မစီစေရသေးလို့တရားဝင်အတိအမှတ်ပြုမခံရသေးသူဖြစ်ပါတယ်2019ခုနှစ်ကုန်မှာဆိုရင်ဒီလိုအဖြေဆောင်နေသူ 4.2 တန်းလောက်ရှိပါတယ် ITP အိုးအိမ်စွန့်ခွာပြေးရသူ ITP ဆိုတာပြည်တွင်းမှာပဲဘေးကင်းဖို့အိုးအိမ်စွန့်ခွာထွက်ပြေးနေရသူဖြစ်ပါတယ်နနက်ကိုင်ပြိပခအကြမ်းဖက်မှုလူခွင့်ရချိုးဖောက်မှုတွေကြောင့်သူတို့ထွက်ပြေးကြရတာအစိုးရကြောက်နောင်ဖြစ်နိုင်ပေမဲ့သူတို့ဟာတရားဥပဒေအရဆိုရင်အစိုးရရဲ့အဆောင်ရှောင်အောက်မှာပဲရှိနေသေးပါ2019ခုနှစ်အကုန်မှာ IDP စုစုပေါင်း 45.8 တန်းလောက်ရှိပါတယ် Migrant ရွှေပြောင်းအခြေချသူရွှေပြောင်းခြေချသူဆိုတာကတော့မိမိအိုးအိမ်ကနေရွှေပြောင်းနေထိုင်သူမှန်သမျှကိုပြောတာပါ။အန္တရာယ်ကြောင့်အသက်ပေးကြောင့်ဟုတ်ချင်မှဟုတ်ပါမယ်။ရွှေပြောင်းတာကလည်းတရားဝင်နီးတရားဝင်နီးလမ်းတွေနဲ့ခဏအတွက်အပြီးပြောင်းရွှေ့နေထိုင်တာဒါတွေအကုန်ဖြစ်နိုင်ပါတယ်။2020ခုနှစ်မှာရွှေပြောင်းနေထိုင်သူပေါင်းတန်း280ကျော်တယ်လို့ IOM နိုင်ငံတကာရွှေပြောင်းနေထိုင်သူများအဖွဲ့ကပြောပါတယ်။ဒုက္ခသည်ခိုလုံခွင့်လျှောက်ထားသူပြည်တွင်းနေရဆွန့်ခွာပြေးရတဲ့ IDP နဲ့ရွှေပြောင်းခြေချသူဆိုတာတူတယ်ထင်ရပေမဲ့သူတို့ကိုကာကွယ်ပေးရဖို့ချင်းလုံးဝပွဲပြားပါတယ်။ဥပမာ1951သဘောတူညီချက်မှာဒုက္ခသည်တွေရတဲ့ခွင့်အရေးတချို့ရွှေပြောင်းခြေချသူတွေမရနိုင်ပါဘူး။ဒုက္ခသည်ကိုနိုင်ငံကပြန်ပို့လို့အသက်အန္တရာယ်ရှိတဲ့အနေအထားကိုပြန်ပို့လို့မရပါဘူး။သူတို့ကိုလက်ခံတဲ့နိုင်ငံတွေကနိုင်ငံမှာရှိတဲ့လူမှုရေးဝန်ဆောင်မှုတွေပေးပြီးလူပေါင်းအတိုင်းဝန်းနဲ့ပေါင်းဆက်ရောက်ရှိအောင်လုပ်ပေးရမှာပါ။ဖက်မှာတော့ရွှေပြောင်းခြေချသူတွေဟာရောက်ရှိနိုင်ငံရဲ့လူဝင်မှုကြီးကြပ်ရေးနဲ့လုပ်ငန်းစဉ်တွေအတိုင်းလုပ်ဆောင်ရပါမယ်။ သူတို့ကိုလက်မခံတာပြန်ပို့တာမျိုးရှိနိုင်ပါတယ်
ကမ္ဘာဒုက္ခသည်များနေ့အထူးတင်ဆက်ထားတဲ့ VOA ရဲ့ပုံပြရုပ်သံအစီအစဉ်ကိုကိုဝင်းခန့်မောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်ထုတ်လင်းပေးမယ့်ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေရှုစားနာဆင်ရဖို့ရှိပါတယ်
။ VOA အစီအစဉ်တွေကိုရေဒီယိုရုံမြင်တင်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ်။
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American အတန်ရဲ့တနင်္လာညအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ည10နာရီခန့်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9383ညနဲ့9383ည kHz လိုင်းဒိုမီတာ51 kHz 5885တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ည10နာရီခန့်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုတင်ဆက်ပေးမှာပါ။အရင်ဆုံးတော့သတင်းနောက်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းမှတ်မှာတော့ကရင်နီဂျားကာလာအုပ်ချုပ်ရေးကောင်စီလမ်းကြောင်းဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ပေးထားပါတယ်။မြန်မာနိုင်ငံမှာစစ်ကောင်စီတပ်ဖွဲ့တွေနဲ့ဒေသခံတော်လှန်ရေးအင်အားစုတို့ကြားမှာလက်နက်ကင်ပြိပခါတွေအတော်လေးကိုပြင်းထန်ခဲ့တဲ့ဒေသတစ်ခုဖြစ်တဲ့ကယားပြည်နယ်ဒေသအခေါ်ကရင်နီပြည်မှာတော့ဂျားကာလာအုပ်ချုပ်ရေးကောင်စီ IEC ကိုဖွဲ့စည်းထားပြီးဖြစ်ပါတယ်။ကရင်နီဂျားကာလာအုပ်ချုပ်ရေးကောင်စီ IEC ကိုဂျားကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လက်အောက်ကနေတွားတာမဟုတ်ဘဲနဲ့ကရင်နီပြည်နယ်အတိုင်းအမြန်ကောင်စီ KSCC ရဲ့လမ်းညွှန်ချက်အတိုင်းဆောင်ရွက်မှာဖြစ်တယ်လို့ကော်မတီဝင်တွေကပြောပါတယ်။IEC ဖွဲ့စည်းလိုက်တာနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းနောက်မှတ်စုကိုကိုသားညူကတင်ပြပေးထားပါတယ်ရှင
်။ဆရာနာတင်ပြတဲ့နောက်မြန်မာနိုင်ငံထဲမှာလက်နက်ကင်တော်လှန်ရေးအားကောင်းတဲ့ဒေသတွေတဲ့ KNP လက်ထုပါဝင်ဖြစ်ပါတယ်။အနာသိကာလနှစ်နှစ်ကျော်ကြာတဲ့အချိန်ထိဒေသတွင်းမှာပြန်လည်ထိတွေ့မှုတွေရှိနေတယ်လို့စပေးရှောင်းနေသူအရေးအတွက်ဟာလဲတစားတဲ့တစားများလာနေတဲ့ဒေသပါအဲ့ဒီဒေသမှာခြေဆိုင်နေတဲ့နိုင်ငံရေးဖွဲ့စည်းတွေဟာ KNP ဂျာကာလာအုပ်ချုပ်ရေးကောင်စီ IAC ကိုဖွဲ့စည်းလိုက်ပြီလို့ဂျွန်လ12ရက်နေ့ပြီးခဲ့တဲ့တနင်္လာနေ့တုန်းကတရားဝင်ကြေညာသွားပါတယ် KNP မှာလွယ်ကော်မျိုးကလွယ်လို့ရှိရင်တခြားနေမျိုးတွေကိုစစ်ကောင်စီအနေနဲ့ထိန်းချုပ်နိုင်ဖို့ခက်ခဲနေပြီးတော့စစ်ကောင်စီနဲ့ပြန်ခုလိုမျိုး IAC ကိုဖွဲ့လိုက်တာပါ IAC ဟာဂျာကာလာမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လက်အောက်ကနေတွားတာမဟုတ်ဘဲနဲ့KNP နဲ့အတိုင်းအမြန်ကောင်စီ KSCC ရဲ့လက်ညွန်ချက်အတိုင်းဆောင်ရွက်မှဖြစ်တယ်လို့ IC ရဲ့ဒုတိယဥက္ကဋ္ဌခွန်ပီထူးကကောင်စီဖွဲ့စည်းကြောင်းတရားဝင်ကြေညာတဲ့နေ့မှာပြောခဲ့ပါတယ်။ KNP မှာဒေသတွင်းအုပ်ချုပ်ရေးကိုပို့ပြီးတော့စနစ်တကျလုပ်ဖို့ရည်ရွယ်တယ်လို့လည်းပြောပါတယ
်။ပြည်ညင်နဲ့ညီညွတ်အောင်ပြည်ညင်နဲ့ကပ်ညီအောင်ဒီ policy တွေအားလုံးကိုတော့ KSCC ကထိညှိပြီးမှပေါ့နော်ဒီနီဥပဒေတွေကိုချမှတ်ထားပေးတာဖြစ်ပါတယ်။နောက်ကျွန်တော်တို့ရဲ့လုံဆောင်မှုတွေကိုလည်းအဆက်မပြတ်ပါဘူးเนาะ။ဒါ policy ပိုင်းဆိုင်ရာထိညှိတာဖြစ်ပါတယ်ပေါ့နော်။ဆိုတော့ကျွန်တော်တို့ပြည်ညင်နဲ့ကပ်ညီအောင်နံပါတ်3ကပေါ့နော် KSC ကဒါထိညှိအောင်ပြီးမှပေါ့နော်။သွားနေတဲ့ဟာဖြစ်ပါတယ်ပေါ့နော်။ကျွန်တော်တို့ရဲ့လက်ရှိဖွဲ့စည်းမှုတွေအားလုံးကပေါ့နော်ပြည်ညင်နဲ့သုံးတရားပေါ့နော်ဒီခြေဆက်မှုရှိပြီးမှပေါ့နော် NUCC ရဲ့လမ်းကြောင်းနဲ့တော်လကောင်းပေါ့နော်ဒါပြည်ဖယ်မှုမရှိသလိုကျွန်တော်တို့အခုလက်ရှိ IC ဖွဲ့စည်းမှုတွေကလည်းပေါ့နော်ဒါ NUG နဲ့သုံးတရားပေါ့နော်ဒီချက်ကိုတွေ့ဆုံပြီးမှပေါ့နော်ဒီခြေဆက်မှုတွေပေါ့နော်ဒါရှိလာနိုင်မယ်ပေါ့နော်ကျွန်တော်တို့ရဲ့ဒီနေ့ဖွဲ့စည်းမှုကိုလည်းသမရကြီးကနေပြီးမှပေါ့နော်ဒါဖွင့်အပေးမိခွန်းလို့ပေါ့နော်ဒါပြောကြားပေးသလိုကျွန်တော်တို့ရဲ့ Federal ဝန်ကြီးဖက်ကပေါ့နော်ဒါခြေဆက်သွားနိုင်မယ်အနီလန့်တွေကိုလည်းပေါ့နော် NUG ဖက်ကဒါစူးစမ်းပြီးမှပေါ့နော်ပြင်ဆင်ထားတဲ့အခြေအနေမျိုးရှိပါတယ်ပေါ့နော်အဲ့တော့ကျွန်တော်တို့အခုပြည်ညီကနေခွဲထွက်ပြီးမှပေါ့နော်သွားတဲ့အခြေအနေမျိုးမရှိဘူးပြောလို့ရတယ်လို့နောက်နောက်ပေါ့နော်ဒီဟိုဗလဲပြည်ညီထက်ကြော်လုံခဲ့တဲ့အခြေအနေမျိုးရှိခဲ့ရင်လည်း IC ရဲ့အထက်မှာပေါ့နော် KSC ကပို့ပြီးမှပြင်ချောင်းပြီးမှပေါ့နော်ညှိနှိုင်းဆောင်ရွက်တော့ဖို့ရှိပါတယ်ဆိုတဲ့အကြောင်းလည်းဖြေကြလိုပါတယ်ခင်ဗျဟုတ
် KDP ဂျာကလာအုပ်ချုပ်ရေးကောင်စီ IC ကိုဒေသခံတော်လှန်ရေးဖွဲ့ရင်းနဲ့တိုင်းဒေသထက်ကဲတချို့ဥဆောင်ပြီးတော့ဂျွန်လ6ရက်နေ့ကလေးကဖွဲ့စည်းလိုက်တာပါIC ဟာဂျာကာလာပြည်နယ်အစိုးရရဲ့အုပ်ချုပ်ရေးကိုပေါ်ဆောင်မှုဥပဒေပြုရေးအုပ်ချုပ်ရေးနဲ့တရားစီရင်ကဏ္ဍတွေကိုပြန်လည်ထိန်းချုပ်ပြီးတော့ပြည်နယ်တည်ငြိမ်အေးချမ်းဖို့ပြည်နယ်ထဲမှာရှိတဲ့အင်အားစုတွေနဲ့လက်တွေ့ကြကြပူးပေါင်းဆောင်ရွက်ဖို့ရည်ရတာဖြစ်တယ်လို့ထုတ်ပြန်ပါလေ IC ဖွဲ့စည်းလိုက်တာဟာနိုင်ငံရေးအခြေတလန့်လှမ်းတာဖြစ်တယ်လို့ပို့အမျိုးသားလူမျိုးရေးအဖွဲ့ချုပ်နိုင်ကဘူမူကိုကာကပြောပါတယ
်ကိုတို့ကအင်တာရင်းအစစ်ချုပ်တွေကဓာတ်ဖြတ်အစိုးရသဘောခက်ခဲနေတာကြာအဲ့ဒါနိုင်ငံရေးအခြေလမ်းချုပ်တွေဟာပါအကွာတော့သူကြီးရမဟုတ်ဘဲနဲ့နိုင်ငံကြီးကရှင်သလန်းတိုးစီတာပါဗျာဒီလိုမတူပါနိုင်ငံကြီးအရာအရှင်းသေးတဲ့ခါကြတော့ နိုင်ငံတော်ရဲ့အချုပ်အခြာအာဏာကိုပြန်ပြောင်းသလားဒီလိုမဟုတ်အချုပ်အခြာအာဏာရဲ့စိတ်ပိုင်းတချို့ကိုခွဲယူသလားလို့လေအဲ့ဒီဘောတော့ရှိတယ်နောက်ပြီးတော့ဒီနိုင်ငံရဲ့ဆင့်တိုးတာကလည်းဘဝဒီမှာလက်ရှိမစစ်ကောင်စီဆိုးရနဲ့အင်ဂျီဆိုးရတွေတော့အဆိုးရနိုင်ရကပြန်ဆိုင်နေကြတာအဲ့ဒီအဆိုးရနိုင်ရနဲ့ဆက်နေပတ်သက်မှုဘယ်လိုရှိလဲဆိုတာလည်းမရှိဘူးလို့ကြည့်ဒီစားဖြစ်ပါလားအဆိုးရနိုင်ရနဲ့တရားရနဲ့ချိတ်ပါလားဆိုမရှိဘူးတော့ခဏတော့ကြည့်ရအောင်ပါကြာဒါတို့ရဲ့ဆွေးပြီးပုံနဲ့တာဝန်နဲ့လုပ်ပိုင်ခွင့်တွေကမပါသေးတော့ဒီကမ္ဘာရဲ့သဘောကိုတော့ကျွန်တော်တို့ကလည်းစောင့်ကြည့်ရမယ်ဆိုတာပါ
KNP ကြားကလာအုပ်ချုပ်ရေးကောင်စီဟာပြည်တွင်းပြည်ပအင်အားစုတွေနဲ့ချိတ်ဆက်ဆောင်ရွက်သွားမယ့်အပြင်ပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီ CRPH အမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီ NUCC ကြားကလာအမျိုးသားညီညွတ်ရေးအစိုးရ NUG တို့နဲ့အတူလက်တွဲသွားမယ်လို့ကြေညာထားပါတယ်။ဒါပေမဲ့ IC ကိုကြားကလာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လက်အောက်ကနေသွားတာမဟုတ်ဘဲနဲ့ KNP နဲ့အတိုင်ပင်ခံကောင်စီ KSCC ရဲ့လမ်းညွှန်ချက်အတိုင်းဆောင်ရွက်မှာဖြစ်တယ်လို့ကောင်စီဝန်ကပြောပါတယ်။KNP ကြားကလာအုပ်ချုပ်ရေးကောင်စီကို KNP ထဲမှာရှိတဲ့တိုင်းဒေသလက်နက်ကိုင်အစုအဖွဲ့တွေနဲ့ညှိနှိုင်းတိုင်ပင်ဆောင်ရွက်ပြီးတော့မှဖွဲ့စည်းတာဖြစ်တယ်လို့ IC ကောင်စီဝန်ကဆိုပါတယ်။အခုလက်ရှိမှာတော့ KNP ဒီရဲတပ်ဖွဲ့အင်အား300နီးပါးနဲ့ရဲစခန်း9ခုကိုဖွဲ့စည်းထားပြီးဖြစ်လို့တရားဥပဒေစိုးမိုးရေးကိစ္စကိုရဲတပ်ဖွဲ့နဲ့အတူဆောင်ရွက်သွားမယ်လို့ IC ရဲ့ဒုတိယဥက္ကဋ္ဌခွန်ပီ2ကပြောပါတယ်။
ကျွန်တော်တို့ပြည်နယ်ရဲ့အာသွေးမှာပေါ့နော်စီဒီအန်လောက်လာပြီးမှအခုဆိုရင်ပြည်နယ်ရဲပေါ့နော်ကျွန်တော်တို့စနစ်ကြဖွဲ့စည်းပြီးမှရဲအင်အား300နီးပါးနဲ့ရဲစခန်း9ခုလောက်ကိုပေါ့နော်ဒါစနစ်ကြဖွဲ့စည်းပြီးမှဒါရက်စီလာခဲ့တဲ့အတွက်ပေါ့နော်ရဲနဲ့သူတယောက်ပြည်စုမှုရေးကိစ္စတွေကျွန်တော်တို့ဆက်လက်ပြီးမှဆောင်ရွက်ဖို့ရှိပါတယ်ဒီအပြင်ပေါ့နော်ပညာရေးအတွက်ပေါ့နော်ဒါကျောင်းပေါင်း300ကျော်ပေါ့နော်ဆရာမသူတို့ကလေးတွေပေါ့နော်ကလေးပေါင်း3000ကျော်ရဲ့ပညာရေးတွေကိုကျွန်တော်တို့ရခင်နေ့ကပေါ့နော်လွှတ်ဆောင်ခဲ့တာရှိပါတယ်အခုနေ့လည်းဒီပညာရေးတွေကိုပိုအားဆိုင်နိုင်ဖို့အတွက်တစ္ဆာမတွေကိုပိုပန့်ပိုနိုင်ဖို့အတွက်ကျွန်တော်တို့ပြည်နယ်ဆိုရဖက်ကပေါ့နော်ဒါတောင်းဝန်ရှိပြီးမှဒီလုပ်ငန်းစဉ်တွေကိုစနစ်တကျလုပ်ဆောင်သွားဖို့ရှိပါတယ
်စစ်ကောင်စီနဲ့ပြိုင်နိုင်ငံအင်အားစုတွေ KNDP ကြားကလာအုပ်ချုပ်ရေးကောင်စီဖွဲ့လိုက်တဲ့အပေါ်မှာတိုင်းဒေသနိုင်ငံအင်အားစုတွေကကြိုဆိုခဲ့ပြီးတော့ဒါဟာနိုင်ငံအရေးခြေတလှမ်းတိုးတာဖြစ်တယ်လို့သုံးသပ်ကြပါတယ်ဒါပေမဲ့လည်းဖြစ်လာမယ့်အကျိုးရလဒ်ကိုစောင့်ကြည့်ဖို့လိုတယ်လို့လည်းပြောပါတယ်လို့အချိန်မျိုးမှာကိုတီသားလိုက်ဂျာပြအစုရဖွဲ့လိုက်တဲ့ပုံမှာရခိုင်နိုင်ငံရေးသမားဥဖေတန်းကလည်းကြိုးစားပါတယ်
။ချစ်ကောင်စီကတဖြည်းဖြည်းနိုင်ငံရေးမသိနိုင်တော့ဘူးဆိုရင်ကိုတီသားနဲ့ကိုအန်လီဂျာပြအစုရပုံစံမျိုးဆက်တာအလိကြရတော့မှာပေါ့။ဆူရညာညာပြည့်ပွားတဲ့အချိန်ကမှဒီလိုဒီကံပြအုပ်ချုပ်ရေးအဖွဲ့ကြီးဖြစ်လာတာကျွန်တော်တို့ကောင်းပါတယ်။လို့မူရင်တော့ဒါကိုဆိုလီယမှုတွေပေါ့သူစိတ်မှုတွေပုံပြီးတော့များလာနိုင်တယ်ပေါ့ဂျာကာလာမှာကျွန်တော်ဒါမျိုးလိုက်တာတော့ကောင်းတယ်ဒါပေမဲ့အချိန်ချင်းမှာတော့အပြင်းကြီးရှိရှိနဲ့တစ်ဖက်ချင်းအောင်ကြိုးစားဖို့တော့ဒီမှာပေါ့နော
် IC ကို KNP ထဲမှာရှိတဲ့တန်းသားလက်နက်ကိုင်စုဖွဲ့တွေနဲ့ညှိနှိုင်းတိုင်ပင်ဆောင်ရွက်ပြီးမှဖွဲ့စည်းတာဖြစ်ပြီးတော့ရာနှုန်းပြည့်တော့အစုဖွဲ့တိုင်းပါဝင်မလာသေးပါဘူး IC ဒုတိယဥက္ကဋ္ဌခွန်ပီ2က KNP ထဲမှာရှိတဲ့အင်အားစုအလုံး100ရာခိုင်နှုန်းပါလာအောင်မလုပ်ဆောင်နိုင်သေးပေမဲ့အများစုတော့ပါဝင်လာပြီလို့ဆိုပါတယ်KNP ကြားကလာအုပ်ချုပ်ရေးကောင်စီ IC မှာ KNP အမျိုးသားတိုးတက်ရေးပါတီ KNPP ဦးဆောင်သူခူးဦးရေကဥက္ကဋ္ဌတောင်းယူထားပြီးတော့ဒုက္ခရအဖြစ်နဲ့ခွန်ပီ2ကတောင်းယူထားပါတယ် KNP ကြားကလာအုပ်ချုပ်ရေးကောင်စီ IC ဟာမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းယူပြီးနောက်ပိုင်းနှစ်နှစ်အကြာမှာပထမဆုံးဖြစ်လာတဲ့ဒေသအုပ်ချုပ်ရေးဖွဲ့စည်းတစ်ခုလည်းဖြစ်ပါတယ်ကျန်တဲ့ချင်းပြည်နယ် KNP နယ်တို့မှာလည်းဒီလိုမျိုးကြားကလာအုပ်ချုပ်ရေးကောင်စီတွေဖွဲ့ပြီးတော့ကြီးညာနိုင်ဖို့ပြင်ဆင်နေတဲ့အကြောင်းလဲ IC ဖွဲ့စည်းကြောင်းတရားဝင်ကြီးညာတွေစဉ်းစားရှင်းလင်းပွဲမှာပြောဆိုကြပါတယ်ဂျာကလာအုပ်ချုပ်ကောင်စီ IC ဖွဲ့လိုက်တဲ့ပုံမှာဂျာကလာအမျိုးသားညီညွတ်ရေးအစိုးရ NUG အပါအဝင်စစ်ကောင်စီနဲ့ထိတွေ့တိုက်ပွဲတွေဖြစ်နေတဲ့လက်နက်ကိုင်အဖွဲ့တချို့ကလည်းကြိုးကြိုးထားတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတော်မှတ်ရှိအစီအစဉ်ကနေလည်းပြန်ဆက်လိုက်ပါတယ်ခင်ဗျကျွန်တော်တားညိုပ
ါခရီးနီဂျာကလာအုပ်ချုပ်ရေးကောင်စီအကြောင်းကိုဒီသတင်းပတ်ရဲ့သတင်းတော်မှတ်စုအစီအစဉ်မှာကိုသားညူကစီစဉ်တင်ဆက်ပေးခဲ့တာကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးစင်ပါတယ်။အိန္ဒိယနိုင်ငံနဲ့မြန်မာနိုင်ငံကြားမှာအိန္ဒိယငွေကြေးရူပီအသုံးပြုပြီးတော့ကုန်သွယ်ရေးကိုအမြန်ဆုံးအကောင်အထည်ဖော်ဖို့အတွက်အိန္ဒိယကမြန်မာစစ်ကောင်စီကိုတိုက်တွန်းနေပါတယ်။နိုင်ငံတကာကုန်သွယ်ရေးမှာအဓိကသုံးငွေဖြစ်တဲ့အမေရိကန်ဒေါ်လာအပြင်တခြားသောငွေကြေးတွေအသုံးပြုပြီးတော့ကုန်သွယ်ရေးကနေငွေကြေးလွှဲပြမှုပို့ပြီးတော့လွယ်ကူလာစေမလားဆိုပြီးတော့ပြည်တွင်းစီးပွားရေးလုပ်ငန်းရှင်တွေဘက်ကလည်းမျှော်လင့်နေကြပါတယ်။ဒီသတင်းမဲ့ရဲ့စီးပွားရေးအစီအစဉ်မှာမတ်သိန်ကီထိုက်တင်ပြထားတာရှင်ဇာနာဆင်ပါရှင်။
ဆရာ ာသိမ့်ပြီးနောက်ပိုင်းအနောက်နိုင်ငံတွေရဲ့စီးပွားရေးအရဒဏ်ခတ်ပိတ်ဆို့မှုနဲ့ကြုံရတဲ့စစ်ကောင်စီကအမေရိကန်ဒေါ်လာအစားတခြားသောငွေကြေးတွေနဲ့ကုန်သွယ်ရေးကိုဥတီဆောင်ရွက်လာတာပါစစ်ကောင်စီအကြီးအကဲဘိုးချုပ်မှုကြီးမြောင်လှိုင်ကဆိုရင်ဒေါ်လာကိုလက်နဲ့တပွဲအသုံးချတဲ့နိုင်ငံတွေရှိတယ်လို့ပြီးခဲ့တဲ့နှစ်အတွင်းရုရှားမှာကျင်းပခဲ့တဲ့အရှေ့ပြားစီးပွားရေးဖိုရမ်မှာပြောပါတယ်ဘယ်နိုင်ငံတွေလဲဆိုတာကိုတော့သူကမပြောပါဘူးတခြားသောငွေကြေးတွေကိုဒေါ်လာအစားထိုးအသုံးပြုနိုင်ရေလုပ်ဖို့လဲသူကတိုက်တွန်းပါတယ
်အချို့သောနိုင်ငံကြီးများဟာဗန္ဒာရေးလုံခြုံမှုတွေရှင်တွဲပြီးဖြစ်ပေါ်လာတဲ့ဒေါ်လာကိုလက်နက်တွေဖွဲ့အသုံးချလျက်ရှိတဲ့အတွက်နိုင်ငံတွေကနိုင်ငံငယ်တွေဟာနိုင်ငံကြီးများရဲ့ဒေါ်လာအနိုင်ကျင့်မှုခံနေရပြီးနိုင်ငံရေးစီးပွားရေးကိစ္စရပ်တွေမှာနိုင်ငံကြီးတွေကိုလုံဆန်နိုင်ကြီးမရှိတာကိုလည်းတွေ့ရှိရပါတယ်ကျွန်တော်တို့အနေနဲ့ကမ္ဘာကုန်သွယ်လမ်းကြောင်းပေါ်မှာရူဘယ်ရန်ရူဘီစတဲ့ငွေကြေးများအစားငွေကြေးများကိုဒေါ်လာအစားထိုးသုံးပြသွားလို့ရနိုင်ပါတယ
်အမေရိကန်ဒေါ်လာအပေါ်မှီခိုရမှုကိုရှော့ချနိုင်ရေးအတွက်တရုတ်ယွမ်ငွေထိုင်းဘတ်ငွေအိန္ဒိယရူပီတို့ကိုတရားဝင်ငွေပေးချင်နိုင်ရေးလက်ခံမဲ့အကြောင်းပြီးခဲ့တဲ့နှစ်အတွင်းမှာပဲမြန်မာစစ်ကောင်စီကကြေညာခဲ့တာပါမြန်မာစစ်ကောင်စီရဲ့စီးပွားရေးနဲ့ကုသရန်ဝယ်ရေးဝင်ကြီးဦးအောင်နိုင်ဦးရဲ့ဇွန်လလယ်ပိုင်းအိန္ဒိယခီးစဉ်အတွင်းမှာလည်းအိန္ဒိယကုန်သည်ကြီးများကရူပီနဲ့ငွေပေးချင်နိုင်ရေးကိုအမြတ်ဆုံးအကောင့်ထဲဖွင့်နိုင်ရေးတိုက်တွန်းခဲ့ကြတာပါအိန္ဒိယနိုင်ငံကိုကာတာမှာ Engineering Export Promotion Council EEPC ကစီစဉ်တဲ့အိန္ဒိယရူပီမြန်မာကျပ်ငွေပေးချေရေးအစီအစဉ်အရကုန်သွယ်ရေးနဲ့စီးပွားရေးအခွင့်အလမ်းများဆိုင်ရာဆွေးနွေးပွဲကိုဇွန်လ10ရက်နေ့ကကျင်းပပါတယ်။စီးပွားရေးနဲ့ကုသရန်ဝယ်ရေးဝန်ကြီးဦးအောင်နိုင်ဦးကတော့အကြောင်းအရာအလုံးအဆင်ပြေမယ်ဆိုရင်အခုဇွန်လဂုံပိုင်းလောက်မှာအပိသက်ဆွေးနွေးနိုင်ဖို့မျှော်လင့်ကြောင်းဆွေးနွေးပွဲမှာပြောဆိုခဲ့တယ်လို့ဒီ Telegraph Online သတင်းကဖော်ပြပါဗျ။ငွေပေးချေရေးလုပ်ငန်းစဉ်တွေကိုမကြာခင်မှာစတင်နိုင်မယ်လို့ဝန်ကြီးဦးအောင်နိုင်ဦးကပြောဆိုတဲ့အကြောင်းလဲအဲ့ဒီဆွေးနွေးပွဲအပြီးမှာပဲ EEPC ရဲ့ဥက္ကဋ္ဌဟောင်း PK Shah က Reuters သတင်း Agency ကိုပြောပါဗျ။မြန်မာနိုင်ငံကစိုက်ပျိုးထွက်ကုန်တစ်တော်ထွက်ကုန်တွေအိန္ဒိယကိုအများဆုံးတင်ပို့နေတာဖြစ်ပြီးဒီကုန်သွယ်မှုကရလာတဲ့အိန္ဒိယရူပီကိုမြန်မာကုန်သည်တွေအနေနဲ့အမေရိကန်ဒေါ်လာကိုပြန်ပြီးတော့ပြောင်းလဲအသုံးပြုလိုက်ရမယ်အနေအထားရှိလာနိုင်ပါသလားစီးပွားရေးလုပ်ငန်းရှင်ဒေါက်တာဆုထွန်းက
အိန္ဒိယဘက်ကတော့အလောက်ပြန်တော့မသွင်းဘူးဒါပေမဲ့တခုတော့ရှိတာပေါ့ကိုလက်ရှိကျွန်တော်တို့ကျင့်သုံးနေတာဟာတော့တခုမှပြီးပြောရမယ်ဆိုရင်ဥပမာကျွန်တော်တို့ Chinese ဆိုတာပေါ့နော် CNY နဲ့ဒီချိန်နေရာမှာတော့ကျွန်တော်တို့ကရုပ် CNY ရပြီးတော့မှတခြားကာရစီပြန်ချင်းရင်တော့လေအတက်ဆိုင်ရဘန်ပေါ့ဟိုမှာဘန်တော့ China လို့ခါမျိုးอ่ะ convert ပြန်လုပ်ပေးတာပေါ့နော်ဒါပေမဲ့ rate ကတော့တခုရှိတာပေါ့အတက်ကြတော့ရှိတာပေါ့နော်ဒါပေမဲ့အဲ့လိုပေါ့ CNY ကျွန်တော်တို့ကသုံးနေဒီဒီကတော့ငွေပေးချေတဲ့နေရာမှာကျွန်တော်ကဟို US ဒေါ်လာကတော့ကိုပေးချေရတာလွယ်တာပေါ့သူတော့လည်းလေအခုလက်ရှိနေထားမှာဒီ US ဒေါ်လာနဲ့ကြတော့တွားလာတာခုန position မှာကြောင်ရမယ်ကျွန်တော်ကတုံးတဲ့နေရာမှာအခက်အခဲဖြစ်တာဟိုဘန်ဘာတခုရရနေပြီးတော့ဒီဘုတ်ခရက်စ်မှာနဲ့ကြောင်းတော့လွယ်တာပေါ့ပြီးတော့လည်းပဲခုနပြောတဲ့ဒီအချိန်ကြီးရတော့ဘယ်လန်ဒေါ်လာနဲ့ပြေးချေနေမှာတော့ခါရကြကြမှုတွေရှိတယ်တချို့ဆိုရင်ဒါသားနဲ့ချီပြီးတော့မှကြံ့ကြာမှုတွေရှိတယ်ဘယ်မှာဒါရှိတယ်သဘောစတန်တော့လားရှိတယ်ဒီချက်လိုက်တွေရှိနေမှာပေါ့နော်အဲ့တော့သူကတော့ဒါနေရာတခုနေနေတော့ဒါ Ruby နဲ့တော့လုံးတဲ့အားလုံးဟိုကပ်ပေါက်တခုနေတော့ရှိတာပေါ့ဟိုစင်တီလာဆိုတော့လေခုနပြောသလိုပေါ့နော်တရားရဲတော့လည်းစင်တီလာတော့မဟုတ်ပြောလို့လည်းပဲဒါထပ်ပေါက်နေတယ်ရှိတယ်ပဲကြောင့်ကျွန်တော်တို့ကတော့ဒီဟိုနေရာနေနဲ့ဝယ်လူရောင်းနေတဲ့ဈေးချက်ပြရာတခုနေနဲ့ထပ်ပြီးတော့ရှိတယ်လို့မြင်ပါတယ်ဆိုတော့ကျွန်တော်ကတော့ဒါအကောင်းနဲ့လာလာလို့တော့မြင်ပါတယ
်ဆိုတော့ဒီအိန္ဒိယကုန်သည်တွေကသူတို့ဘက်ကပို့ပြီးတော့ရောင်းရနိုင်ချေပေါ့နော်ရူဘီဝင်လာမယ်ဆိုတော့သူတို့ဘက်ကစေးပစ္စည်းလိုဟာမျိုးများပို့ပြီးတော့ကုန်သွယ်ရေးမှာသူတို့ဘက်ကပို့ပြီးတော့များရောင်းလာရနိုင်တယ်ဆိုတော့အနေအထားကြောင့်လားသူတို့ဘက်ကဟိုဘာကြောင့်ဟိုအထူးပဲစိတ်ဝင်စားနေတယ်လို့ဆရာယူဆပါလဲရှင
်လက်ရှိကတော့သူတို့ဘက်ကဘေးချေရတဲ့ငွေကပိုများနေတာပေါ့နော်အမှားပဲလို့ကျွန်တော်တို့ဘက်ကပဲဆိုတဲ့ဒိတ်ကြီးကိုအဓိကရောင်းတယ်ဒီကဘာမှာတော့ဒီဘက်တင်ပို့တဲ့နိုင်ငံတွေမှာတတိယမြန်မာနိုင်ငံကတတိယအဆင့်မှာရှိနေတယ်ပေါ့နော်အဲသူကတော့ပြောရတယ်သူကျမလည်းခုနကပြောပြတယ်မှာပါလေ
ဟုတ်ကဲ့
ဘာမှအဲ့ဒီဒီရာတော့ US ဒေါ်လာတော့ပေးရတယ်ဆိုတော့ อะไรอ่ะรูปนี้เนี่ยพยายามเลยคือรูปด้วยกูวิวนี่กาวเนี่ยนี่ทางรูปจะมองไม่เห็นเอาแล้วที่ฝั่งอะไรก็น่าจะรู้ว่าทั้งกูนี่เป็นเรื่องสีวันเนี่ยจ้าทั้งกูทั้งมือทั้งกูนี่กูวิวยาวยาวไม่พ้นนะรูปจะมองไม่เห็นรูปอะไรจ้าเสียงน่าว่าจะรู้ได้ไหมเนี่ยเราดีรู้ว่าจะรู้ก็น่าไม่เห็นว่าอะไรกูวิวอะไรเราช่วยชาติเนี่ยเราจะรู้ดีรูปวิวอะไรก็น่าจะรู้ไม่เห็น
และชิมาอินเดียเนี่ยมาจากกองทุนมุกการ์ดอลลาร์เด็ดเด็ดมาเสียบีเลียนสินเนปีที่เกลือรูปีต้องพิมพ์เว็บเพจเยสเนติพิลายน์เนาะกองทุนยึดตัวตลาดเมลูเลอินเดียอีพีซีเอโอเกต้าฮาปีเกชากับเจ้าบาร์ดีซีเซียมีมาเป็นการอินเดียกูเต็มปูกงอารมณ์ด้วยอินเดียรูปีหัวใจเล็กหามาพิจิตรลู India pegat twinkong dwigule pokong changwe ne pichi nai ma phit de lu EEPC ga pyo ba de
Matangi thai suzi tin pya pe ga de siwa yi khana go shu za na sin ga ya ra phit ba de shin aku sat pi lo lu mu shu ge season go tin sat pe jin ma de di tadin ba ma ro tattoo anu pinya chang go tin sat pe tha ba de ဆေးမင်ကြောင် တက်တူး ထိုးဖို့လိုအပ်တဲ့ပစ္စည်းတွေနီးပညာတွေတိုးတက်လာနေတဲ့ဒီခေတ်မှာတော့တက်တူးပုံကိုအမှုပညာလက်ရာလို့မျိုးပို့ပြီးတော့မှခန်းစားလာကြပြီလို့တက်တူးအမှုပညာရှင်ကိုအောင်ဆွေဦးကပြောပါတယ်အမေရိကန်ပြည်ထောင်စုနယူးယောက်မြို့တော်မှာကျင်းပတဲ့တက်တူးအမှုပညာပြပွဲကြီးမှာစုရိယာခဲ့တဲ့ကိုအောင်ဆွေဦးကိုမဆုမျက်မှောင်ကမေးမြန်းပြီးတော့ဒီသတင်းပတ်ရဲ့လူမှုရှုခင်းအစီအစဉ်မှာတင်ဆက်ထားတာရှုစားနာဆင
လူတွေပို့ပြီးတော့နားလေသဘောပေါက်စေချင်တယ်လို့နယူးယောက်မြို့မှာကျင်းပခဲ့တဲ့တက်တူအမှုပညာဆရာပြပွဲကြီးမှာစုရရခဲ့တဲ့လူငယ်တက်တူပညာရှင်ကပြောပါတယ်ကိုပေါ်မှာရေးထိုးကြတဲ့တက်တူတွေဟာအရေးပြားပေါ်ကပတိကားတွေဖြစ်တယ်လို့တက်တူပညာရှင်ကိုအောင်ဆွေဦးကပြောပါတယ်တက်တူထိုးတာကိုသိပြီးတော့လက်မခံကျင်ကြတဲ့လူမှုအတိုင်းဝိုင်းထဲမှာတက်တူကိုအမှုပညာတစ်ခုလိုမျိုးလက်ခံလာအောင်လို့ဘယ်လောက်ကြိုးစားရမလဲဆိုတာကိုလူငယ်တက်တူပညာရှင်ကိုအောင်ဆွေဦးကိုမေးကြည့်ပြပါတယ်
ကျွန်တော်တို့မြန်မာပြည်မှာရာဂိုင်းတော့အပြင်းဆိုလို့ရှိရင်တော့အဲ့ပေါ့ဟိုဝင်ရင်တော့အတက်စားလို့ရှိရင်30ရာဂိုင်းတော့လောက်ပေါ့နော်ဟိုလက်ခံလာကြအဲ့လိုထင်ပါတယ
်နယူးယောက်မြို့မှာဒီမေလတော့အချင်းပါခဲ့တဲ့ဒီတက်တူးဆိုင်ရာအမှုပညာပွဲကြီးမှာဒီကိုအောင်ဆွေဦးရဲ့လက်ရာတက်တူးတွေဟာဒီအမျိုးအစား3ခုမှာပေါ့နော်အကောင်းဆုံးဆုတွေရခဲ့ပါတယ်ဆိုတော့အဲ့ဒီထဲမှာဒီအကောင်းဆုံးဆေးရောင်ချယ်ဆုကြတဲ့အေဗာတာတက်တူးကိုကြည့်မယ်ဆိုရင်ဒီအရေးပြားပေါ်မှာဟိုပတိကားတစ်ချက်လို့ဆွဲထားတယ်လို့မြင်ရပါတယ်ဆိုတော့တက်တူးပုံတွေကပကြီကားလိုပဲဖန်တီးရတဲ့အမှုပညာတွေဖြစ်တယ်ဆိုတာကိုအများသဘောပေါက်အောင်တော့ဘယ်လိုမျိုးရှင်းပြလို့ရမလဲရှင
်တက်တူးမှာကျတော့အခုလူတွေအမြင်ပေါ်မှာပေါ့နော်နှစ်မျိုးကွဲနေရအောင်လည်းသိနေခြင်းနဲ့ဗြဟ္မတစ်မျိုးကကျတော့ဒါဟိုအရင်ခေတ်ကဒီဖိုးလာတဲ့တက်တူးတွေနဲ့ကျွန်တော်တို့ဒီဘက်နောက်ပိုင်းကိုပုံလူတွေပေါ့နော်ရေးဆွဲနေတဲ့တက်တူးတွေနဲ့လက်ရကြည့်တာနဲ့တော်တော်ကွဲပြားနေနေပြီပေါ့နော်ပြီးတော့နောက်တစ်ခုကြည့်တာကျတော့အရင်က tradition နဲ့ပတ်သက်တာဆေးမင်းစုပ်ထိုးပြီးတော့ဒီကာဗွန်နဲ့နီးပညာရေးတရားမရှိရတာကြတော့အဲ့ဒီလက်ရနဲ့ပြီးတော့ကျွန်တော်တို့ဘက်ကကြတော့ဒီနီးပညာရေးတိုးတက်လာပြီးစက်တီအက်ဒီယာဆာတိုးတက်လာတဲ့ဒီဟိုပုံလူတွေရေးဆွဲတဲ့လက်ရနဲ့နှစ်မျိုးနှစ်ဆဟိုကွဲသွားပြီเนาะကွဲကွဲလေးပြဖြစ်အောင်လည်းကျွန်တော်တို့ဖန်တီးပြသနေပါတယ်ပြီးတော့အဲ့ဒီအတွက်လည်းကြိုးစားပြင်ဆင်နေပါတယ
်ကောင်ဆွေဦးကအခုဆိုရင်ဒီအမေရိကန်မှာဒီအတော်ဆုံးပေါ့เนาะတက်တူးပညာရှင်တွေနဲ့ရှင်ပြီးတော့မှကိုယ့်ရဲ့ပုံတွေကိုပြနိုင်တဲ့ပြိုင်နိုင်တဲ့စုတွေလည်းရထားပါတယ်ဆိုတော့အဲ့ဒီလိုမျိုးရှင်ပြိုင်နိုင်တဲ့အခြေအနေရောက်လာဖို့အထီကိုဒီပကြီးကဆက်ပြီးတော့ပေါ့နော်ပကြီးပုံဆွဲတာဆက်ပြီးတော့မှဘယ်လောက်အထိဟိုလေ့လာခဲ့ရတယ်ဆိုတာကိုလည်းပြောပြပါပါရှင
်ကျွန်တော်ဟိုမူးကြိုတဲ့ကကျွန်တော်ဟိုအဲ့လိုစကက်လေးပေါ့နော်ခလေးပကြီးလေးကဆက်ပြီးတော့ဆွဲတာဟိုမူးကြိုရွယ်လောက်ခဲ့ရဆိုတော့ကြာပြီပေါ့နော်အဲ့ဒါနဲ့တစ်ဖြည်းတစ်ဖြည်းဖြည်းကျွန်တော်ရှင်းရှင်းတန်းမပြည့်ခုနှစ်တန်းလောက်မှာဆိုလို့ရှိရင်အသက်ဟိုဟာ7နှစ်ပေါ့နော်ဝင်းကြီးလောက်မှာဒီကျောင်းမှာကျွန်တော်ကျောင်းဆရာရှင်ဟိုပထဝီသင်ပေးတဲ့ဆရာပေါ့နော်အဲ့ဆရာအတွက်ပကြီးဆရာသူရဲ့အားတဲ့အချိန်မုံစားရောင်းဆင်းတဲ့အချိန်တွေပါလေဆိုလို့ရှိရင်သူကဟိုပကြီးဆွဲရတယ်သူကသင်ပေးရတယ်သင်ပြီးတော့ကျွန်တော်ကငငယ်လေးတည်းကဒီ sketch တွေဆွဲလာတယ်အဲ့လိုမျိုးပေါ့နော်ပြီးရင်အဲ့အဲ့ဒါဝါသနာလည်းပါလာတော့အဲ့ကြမှာဒီ drawing တိဆောက်တာတွေအချိုးစေးချတာအားတွေပြီးလို့ရှိရင်ဒီအကာလာအလင်းမောင်တွေ theory အယူဆတွေပေါ့နော်အဲ့မှာအဲ့နောက်ပိုင်းနဲ့တဖြည်းဖြည်းချင်းကျွန်တော်တေချာဆရာတွေနဲ့သင်လာတယ်သင်လာပြီးတော့ကျွန်တော်အဖေရဲ့တငယ်ချင်းဖြစ်တဲ့ပကြီးစရာတွေရလဲဟိုအိမ်လာရင်လဲလဲဆိုကျွန်တော်နားမရရင်ရှင်းရှင်းပြပြီးတော့အတင်းမေးတယ်ပြီးတော့ကျွန်တော်ကိုယ်တိုင်လည်းအဲ့ဘက်ကိုဟိုအားတန်တာပဲဆိုဝါနာလဲကြည်ရောဒါပဲလုပ်ဖြစ်နေတာအနောက်ပိုင်းကမှကျွန်တော်တက်တူဘက်ကိုဟိုပြောင်းနေတာအဲ့တော့ဟိုတနေရာတစ်ခုဒီမှာဥမာလူပုံလို့ရဆိုရင်လူကမျက်လုံးကအသက်ဝင်တာကအရေးကြီးတယ်ပေါ့နော်အဲ့တော့မျက်စိကိုလည်းမျက်စိရဲ့ဟို ဒီ focus ထားပြီးတော့မျက်စိပဲကိုတက်တက်ကျင့်ရနှာခေါင်းလိုနဲ့နှာခေါင်းမှာတော့အကုန်လုံးပေးချတက်တက်စီကျင့်ပြီးတော့မှအဲမျက်နှာတစ်ခုလုံးပေါင်းပြီးပြန်ဆွဲပြန်ဆွဲပြီးတော့မှအဲလူပေါ်မှာလူမျိုးလက်ခံနိုင်လူအရင်တော့ရှိတော့အဲ့လိုဆန်းတဲ့ရတယ်ကွနော်ဆန်းတဲ့တော့သူတို့ဟိုသူတို့လက်ခံလာကိုကျွန်တော်လည်းအကောင်းဆုံးဒူးစားပေးမယ်ကွနော်အဲဆိုနှစ်ယောက်ညှိပြီးတော့လှုပ်ရင်လှုပ်ရင်နဲ့နောက်ပိုင်းပုံလူတွေကိုဟိုတော်တော်ကောင်းကောင်းလေးအဲရေးနိုင်လာတယ်ကွနော်ဟုတ်
နောက်တစ်ခုတော့ဒီတတူးနဲ့ပကြီးနဲ့ဟိုအကွာရောကြတော့ပကြီးကဆွဲနေပြီးတော့စိတ်တိုင်းမကြောက်ဆိုရင် canvas စသစ်နဲ့အစ်စ်ပုံနောက်တစ်ပုံဆွဲလို့ရတယ်ပေါ့လေအတတူးကကြတော့အရေးပြားပေါ်မှာထိုးရတာဆိုတော့အမခံလို့မရဘူးဆိုတော့ဒီတတူးပုံတစ်ခုလှနေကြွားနေအောင်လို့ဒီစိတ်အောင်ချေတာအစားပေါ့နော်ဘလောက်ထိဂယူဆရတယ်လို့ပြောရမှာရှင
်ဒီကာလာရဲ့ယူဆရဆိုတာလေအဲဟိုအနောက်ပိုင်းကမျက်စိကမြင်နေမြအဲ့လို reality အများကြီးဟိုမြင်နေမြဟာကာလာကြီးတော့ထွက်လာပြီနော်ထွက်လာတော့ကုန်စည်ကုန်လေးရဲ့ brand name လုံးလည်းထွက်လာပြီအဲ့ဒီပုံမှာမူဒီကျွန်တော်တို့ကဟို brand တစ်ခုစီမှာဘယ်ဘယ် color တွေကဟိုအားတာလဲနောက် brand ကြတော့ဥမာအနီရောအားတာလဲနောက် brand အစိမ်းရောအဲ့လိုမျိုးကောင်းတဲ့ဟာတွေကိုကစမ်းမြန်ဆန်းဆန်းပြီးတော့ဗောနော်သုံးနေနေတယ်ဗောအဲ့ကောင်းသောဟာတွေကိုပြန်ပြန်ပြီးစုပြီးတော့ကိုကိုရဲ့ဒီထိုင်လေးမှုတွေမှာပြန်လုပ်ရတယ်ပြီးတော့အသားအရောင်လေးပုံမှာမူဒီပြီးတော့ color တွေကွဲပြရတယ်ဗောလူကဟိုစက်ပူကြီးပဲမဟုတ်ဘူးနော်အဲ့တော့ဟိုနည်းနည်းညိုတဲ့လူတွေလည်းရှိရဲဟိုဝါဝါတဲ့ဘက်လိုက်တဲ့လူရှိရဲမဲတဲ့လူတွေရှိရဲအသားကြီးခြောက်တဲ့လူတွေရှိရဲပေါ့မူဒီတာလာအမျိုးပွဲ
အခုကောဆေဦးရှင်းပြတာကိုနားထောင်ရဆိုလို့ရှိရင်တော့ဒါတက်တူးဆွဲရဆိုတာကလွယ်ကူတဲ့ပညာတစ်ခုတော့မဟုတ်ဘူးလေပညာရှင်ရဲ့ဒီကိုယ်တိုင်လေ့လာမှုနောက်တစ်ခါဒီနားလည်မှုကျွမ်းကျင်မှုတက်ကြွမှုအားလုံးပေါင်းတော့မှဒီတက်တူးပုံတစ်ခုပေါ်တယ်လို့ရောပြောနိုင်ပါရှင့်
အာဟုတ်ကဲ့အဲ့လိုမျိုးပေါ့နော်ကျွန်တော်တက်တူးတစ်ပုံစပြီးတော့ဖန်ပြီးရတာမှဒီအကြီးကစပြီးကျမ်းမိုင်နဲ့ပတ်သက်တဲ့ဒီတန်ရှင်းနေအသေးချာလေးပြင်ဆင်ရတယ်မထိုးခင်မှာပေါ့နော်ပြင်ဆင်နေပြောလို့ရှိရင်ဒီဧည့်သည်အနေနဲ့အဲ့ရအစားတောင်းနေထိုင်ခံရကိုခံရပေါ့နော်ကောင်းတဲ့ပေါ့မူတည်ပြီးတော့အလုပ်လုပ်ရ resistant ကျနေလို့ရှိရင်အေးပြတ်နေတာတော့စားဟာရရှိအောင်မစားရဘူးလို့ရှိရင်တော့မခံနိုင်ဘူးပေါ့နော်အဲ့ဒီနှစ်ခုလုံးမလုပ်အလုပ်တကယ်ပုံမထိုးခင်မှာဒါပြင်ဆင်ရတဲ့အပိုင်းလေးရှိတယ်ပြီးတော့ကြည့်နေတယ်သူရဲ့အသားရွေ့ချွားရဲ့ဖမတဲ့လူကိုလည်းလည်းလေးနားလိုက်လို့လှုပ်တာလို့ကျင်တာလို့ဆိုလို့ရှိရင်လည်းဒီအဲ့ပုံမှာပြောင်းနေတဲ့ဟာကိုကိုကထိန်းရောပေါ့နော်ရေးရတယ်အသားကြီးအတိမ်နဲ့ပုံမှာမူတည်ပြီးတော့အလုပ်လုပ်ရတယ်ကျွန်တော်တို့နောက်ပိုင်းရေးတဲ့ပုံတွေဆိုရင်ဟိုလွယ်လွယ်ကူကူဟာတခုမှမရှိတော့ကိုကလည်းအနေနဲ့ဒီအပိတ်အငယ်လုံးပြီးတော့ပုံတွေကအရင်ဒီတေးကျလာဒီတေးကျလာတဲ့အခါကျတော့ဟိုလေးလမ်းမလောက်တစ်ခွက်ကိုပဲ10နာရီထက်လောက်ကြီးရေးရတယ်ရှိအဲ့တော့လူကနောက်ပိုင်းကျမ်းမာရေးလည်းနည်းနည်းပြန်ပြီးဥစားရတာပေါ့နားလေလာလေးတိလာလေးပြင်မန်းလေးတွေစက်တူကတော့မလွယ်ပါဘူးလွယ်တယ်မပါဘူ
းဒီတက်တူနဲ့ပတ်သက်လို့ရှိရင်ဒီပွင့်လင်းလွတ်လပ်တဲ့အမေရိကန်လိုနိုင်ငံမျိုးမှာတော့မှဒီထင်သာမြင်သာတဲ့နေရာတွေမှာတက်တူမထိုးသင့်ဘူးဆိုတဲ့အမြင်တွေရှိတယ်ပေါ့လေဆိုတော့အဲ့လိုအမြင်ရှိတဲ့သူတွေပုံများနိုင်တဲ့မြန်မာနိုင်ငံမှာဒီတက်တူဆိုတာဟာအမှုပညာဖန်တီးမှုတစ်ခုဖြစ်တယ်ဆိုတာမျိုးအများမြင်လာအောင်လက်ခံနိုင်လာအောင်ဟောဘယ်လိုမျိုးလုပ်နိုင်မယ်လို့ထင်ပါလဲရှင
်။ကျွန်တော်အဲ့အမျိုးဟိုကြတော့လေကျွန်တော်အလုံးနဲ့ပဲအလုံးနဲ့တက်တည်ပြရအောင်ပြမယ်ပေါ့နော်။ဘာလို့လဲကိုကဒီအလုံးနဲ့တက်တည်ပြရတဲ့လူအများဖြစ်နေရောသကားကြီးအများကြီးပြောရတဲ့ကျွန်တော်အဲလက်တွေပဲအကောင့်နဲ့ပေါ်ပြမှာပါ။အဲအဲ့ဒါနဲ့ပဲအဲလက်ခံမယ်ထင်ပါတယ်။
ASO Tattoo Studio ပါရှင်ကိုအောင်ဆွေဦးပါရှင်တက်တူးကိုအမှုပညာတစ်ခုလိုအများလက်ခံလာအောင်လို့ဖန်တီးဖို့ရင်းနဲ့စူးစမ်းသွားမယ့်တစ်ချိန်တည်းမှာနိုင်ငံတကာတက်တူးပြိုင်ပွဲတွေမှာမြန်မာနိုင်ငံကလူငယ်တက်တူးပညာရှင်တယောက်အနေနဲ့အခြေအနေပေးတိုင်းမှာဝင်ပြိုင်သွားမှာဖြစ်တယ်လို့သူကပြောပါတယ်ရှင်ကျွန်မဆုမြတ်မောင်ပ
ါတက်တူးအမှုပညာရှင်ကိုအောင်ဆွေဦးကိုမဆုမြတ်မောင်ကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့လူမှုရှုကိအစီအစဉ်မှာတင်ဆက်ပေးထားတာကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ထူးခြားတဲ့အမှုပညာလောကကသတင်းလေးတွေကိုစူးစီးပြီးတော့မအေးတန်နာကျော်ကတင်ဆက်ပေးထားပါဗျ။
နောက်တစ်ချိန်ကမ္ဘာကျော်လာမဲ့ BTS K-pop အဖွဲ့အမှုပညာရည်ဝင်းနဲ့ရောက်လာခဲ့တာ2023ဒီလဇွန်လမှာပဲ10နှစ်တင်းတင်းပြည့်သွားခဲ့ပါပြီ။အမျိုးသားလေး9ဦးနဲ့ဖွဲ့စည်းထားတဲ့သူတို့အဖွဲ့ဟာ2010ဖွဲ့စည်းချိန်ကစပြီးတော့ K-pop ဂီတကမ္ဘာမှာအဆင့်တန်းတစ်ခုထပ်မြင့်သွားအောင်ဆွမ်းဆောင်နိုင်ခဲ့ပြီးတော့အကောင်းဆုံးဂီတအဆင့်တွေမှာလည်းထိပ်ဆုံးရောက်ခဲ့သလို Grammy ဂီတဆုချီးမြှင့်ပွဲမှာလည်းတစ်ကြွရွေးခံရတဲ့ဆင်းနဲ့ပါခဲ့ပါတယ်။Jin Sugar J-Hope RM Chimin V နဲ့ Jungkook ကိုအသေးစွဲတဲ့ပရိသတ်တွေနဲ့ထူးမြားပြပြီးတော့ Army စစ်တပ်လို့ခေါ်တဲ့ BTS ပရိသတ်တူကြီးရှိလာခဲ့တာပါ BTS အဖွဲ့ရဲ့အောင်မြင်မှုတွေထဲမှာသူတို့ရဲ့လူငယ်တွေနဲ့ခံစားချက်ချင်းတူတဲ့သချင်းစာသားတွေကလည်းအဓိကဖြစ်ပါတယ် ခင်းတဲ့အလိုက်တီလုံးတွေရဲ့ကောက်ွယ်ဆန်တွေရဲ့လူငယ်တွေကြိုက်တချင်းစာသားတွေရဲ့ပြင် BTS ရဲ့လူငယ်ကိုစားပြုလူမှုလှုပ်ရှားမှုတွေကြောင့်တောင်ကိုရီးယားနိုင်ငံနဲ့တမကကမ္ဘာလူငယ်အတူတူလည်းသူတို့ဖွဲ့ကကိုစားပြုနိုင်ခဲ့ပါတယ
် It is a great honor to be invited to the White House today to discuss the important issues of anti-Asian hate crimes, Asian inclusion and diversity.
သူတို့ရဲ့ဆနစ်တာအမှုပညာဖြတ်တန်းမှုကိုပြန်ကြည့်မယ်ဆိုရင်တော့2013ခုနှစ်ဇွန်လ10ရက်နေ့မှာသူတို့ရဲ့ပထမဆုံးသချင်း No More Dream ပါတဲ့ Too Cool for School တေးတပြားထွက်ခဲ့ပါတယ်။နောက်တစ်ရက်ဇွန်လ13ရက်နေ့မှာတော့သူတို့အဖွဲ့ပြည်သက်ရှင်းမကိုစထွက်လာပြီးတော့ M Countdown ဆိုတဲ့ရုပ်သံအစီအစဉ်မှာ No More Dream သချင်းနဲ့ပထမဆုံးပါဝင်ဖျော်ဖြေခဲ့တာပါ။အခုချိန်မှာတော့ BTS အဖွဲ့ဟာကိုရီးယားသမိုင်းမှာ Tail Album အချက်ရဲ့အယောင်အယဆုံးအဖွဲ့ဖြစ်ပြီးတော့တရားပံပေါင်းအချက်တန်း30ကျော်ရောင်းချထားခဲ့ရပါတယ်။သူတို့ကအမေရိကန်အကောင်ဆုံးတေးစင်းတစ်ခုဖြစ်တဲ့ Billboard မှာလူကြိုက်အများဆုံးတေးတပုတ်စင်းမှာနံပါတ်1ချိတ်တဲ့ပထမဆုံးကိုရီးယားအဖွဲ့ဖြစ်ပါတယ်။အင်္ဂလိပ်လိုတည်ဆူထားတဲ့ Dynamite ဆိုတဲ့သချင်းနဲ့နံပါတ်1ချိတ်ခဲ့တာပါ။သူတို့ရထားတဲ့စုတွေထဲမှာတော့ American Guitar စု, Billboard Guitar စု, အတန်သွင်းဂီတလုပ်ငန်း IFPI ကချီးမြှင့်နေ၊ကမ္ဘာအတန်သွင်းအမှုပညာစုတို့ပါဝင်ပါတယ်။2022ခုနှစ်ဇွန်လမှာ BTS အဖွဲ့ဟာဂီတလုပ်ငန်းတွေကနေခဏအနားယူမယ်လို့ကြေညာခဲ့ပြီးတော့အဖွဲ့သားတွေကိုစီတည်တံ့တည်ဆုံမှုတွေလုပ်ခဲ့ကြပါတယ်။အော်တိုဘာလမှာတော့ BTS ကကိုရီးယားရဲ့ဥတွေအရစစ်မှုထမ်းမယ်လို့ကြေညာခဲ့တာပါ။အဲဒီနောက်2022ဒီဇင်ဘာမှာအသက်30ပြည့်တဲ့ဂျင်တယောက်စစ်ထဲအရင်ဝင်သွားလိုက်ပါတယ်။သူကနိုင်ငံကုံဆောင်အမှုပညာရှင်တယောက်ရတဲ့အခွင့်အရေးနဲ့အချိန်ကိုနောက်ဆုံးအချိန်ထိဆွဲထားခဲ့တာပါ။2023 April 18ရက်နေ့မှာတော့ဒုတိယတစ်ယောက်အနေနဲ့ J-Hope စစ်မှုထမ်းမှုတွားလိုက်ပါတယ်။သူကဆိုးမျိုးရုံနဲ့မိုင်50ကျော်အကွာဝမ်ဂျူးမြို့မှာကျင်းပတဲ့တပ်သားတွေဂျိုဇူဝဲအခမ်းအနားကျင်းပတဲ့နေရာကိုရောက်လာခဲ့တာပါ။ J-Hope က All the back later ကျွန်တော်နောက်ကျရင်ပြန်လာခဲ့ပါမယ်လို့နှုတ်ဆက်ပြီးတော့တောင်ကိုရီးယားလူမှုကွန်ရက်စာမျက်နှာ Weverse မှာဂရုံးတုံးထားတဲ့သူ့ရဲ့ပုံကိုတင်ခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံမှာကရွေးရောက်ပြီးတော့ဂျမ်းမာတန်ဆွမ်းတဲ့အမျိုးသားတိုင်း18နှစ်နဲ့28နှစ်ကြားမှာအများအပြားတစ်နှစ်ခွဲကနေတစ်နှစ်6လအကြာနိုင်ငံအတွက်စစ်မှုထမ်းပေးရပြီးတော့အမှုပညာရှင်တွေနဲ့တချို့တော့ချွင်းချက်ရှိပါတယ်။ဒီလို BTS ဖွဲ့သားတွေအမှုပညာလုပ်ငန်းတွေနားထားရပြီးတော့တစ်နှစ်မဖြစ်မနေစစ်မှုထမ်းရတဲ့ကိစ္စကိုသူတို့ပြည်သက်တွေစီကပါမကဥပဒေပြုအမတ်တွေကပါအာရုံဆိုင်ဆွေးနွေးခဲ့ကြပြီးတော့တချို့အမတ်တွေကတော့နာမည်ကျော်အမှုပညာရှင်တွေကိုစစ်မှုထမ်းဥပဒေကကင်းလွတ်ခွင့်ပေးပြီးတော့အမှုပညာဖျော်ဖြေမှုတွေပဲဆက်လွတ်ခွင့်ပြုဖို့အကြံပြုကြပါတယ်။ BTS ကိုကိုစားပြုတဲ့ကုမ္ပဏီကတော့ BTS အဖွဲ့သားတွေအားလုံး2025ခုနှစ်မှာစစ်မှုထမ်းတာဝန်အပြီးလုပ်ဖို့ရည်ရထားကြောင်းမနစ်ကပဲကြေညာခဲ့ပါတယ
်။မရေးတနာကျော်စီစဉ်တင်ဆက်ခဲ့တဲ့တတ်တရောင်သတင်းလောအစီအစဉ်ကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီညမှာထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနက်ဖြန်အင်ကာမနက်ခင်းမှလည်းတလဲပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နာဆင်နိုင်ပါတယ်။အခုကြံနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမက်ခင်လေးကတလဲပြောပြပေးပါမယ်ရှင်။
အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ဟာသူ့ရဲ့တရုတ်နိုင်ငံခီးစဉ်နောက်ဆုံးနေ့ဖြစ်တဲ့ဒီနေ့မှာပဲတရုတ်သမ္မတရှီကျင်းပင်နဲ့ဘေကျင်းမြို့တော်မှာတွေ့ဆုံခဲ့ပါတယ်။ဝန်ကြီးဘလင်ကင်ဟာ2018ခုနှစ်နောက်ပိုင်းတရုတ်နိုင်ငံကိုသွားရောက်ခဲ့တဲ့အဆင့်မြင့်ဆုံးတန်တမန်လည်းဖြစ်ပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလတည်းကသွားဖို့စီစဉ်ထားခဲ့ပေမယ့်အမေရိကန်လေကြောင်းပိုင်နက်မှာတန်လျောက်ဖြစ်ဖွယ်တရုတ်ထောက်လှမ်းရေးမိုးပြံပူပေါင်းကိုတွေ့ခဲ့တဲ့ကိစ္စကြောင့်ဒီခီးစဉ်ကိုရွှေ့ဆိုင်းခဲ့တာပါ။ဒီနေ့မနေ့ဆောဆောမှာပဲဝင်ကြီးဘလင်ကင်ဟာတရုတ်ထိပ်တန်းတန်တမန်ဝမ်ယီနဲ့လည်း၃နာရီကြာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ထိုင်းနိုင်ငံမှာမြမအရေးအလို့သဘောဆွေးနွေးတဲ့အစီအစဉ်ပေါ်ဝေဖန်မှုတွေဆက်လက်ထွက်ပေါ်နေတဲ့အတွက်ထိုင်းအစိုးရကထပ်မံကာကွယ်ပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာ2021ခုနှစ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအကျပ်အတဲတွေနဲ့ပြည်ပခန့်တွေရဲ့ရိုက်ခတ်မှုတန်အများဆုံးခံနေရတာကြောင့်ပြည်ထနာကိုအမြန်ဆုံးဖြေရှင်းနိုင်မှုအတွက်ရည်ရွယ်ပြီးစီစဉ်ခဲ့တာလို့လည်းထိုင်းဝန်ကြီးချုပ်ကဒီနေ့သတင်းထောက်တွေကိုပြောခဲ့ပါတယ်။ကီလိုမီတာ3000ကျော်ကုန်းချောင်းရေချောင်းနဲ့နေနမိတ်ချင်းထိစပ်နေတာကြောင့်တခြားနိုင်ငံတွေထက်ထိုင်းနိုင်ငံကပိုပြီးထိခိုက်နေရတယ်လို့လည်းထိုင်းဝန်ကြီးချုပ်ပရာယွတ်ချန်ဝူချာကပြောပါတယ်။ထိုင်းနိုင်ငံသားဝင်ကြီးဒွန်ကလည်းမြန်မာနိုင်ငံရဲ့ပြဿနာကြောင့်နောက်ဆက်တွဲဒုက္ခသည်တွေနေဆက်ဖြတ်ကျော်ထွက်ပြေးနေတာတွေအတွက်အစိုးရဘက်မှရှိခဲ့တယ်လို့လည်းပြောခဲ့ပါတယ်ရှင်။
တနင်္လာညရဲ့နောက်ဆုံးရသတင်းချင်းညုတ်ကိုမက်ခင်လေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုစံကျော်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Sidrick Franklin နဲ့
ကျိုးကဲလို့ဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပရာဝေးကွာလို့လူတဲ့ဆန္ဒတွေပြကြပါစေရှင
。This program has come to you from the Voice of America, Washington.